Yang kami mulai ubatna, dia punya lengang pun tak boleh ubat jauh ini. Masa yang tahu na, na tahu na kumai, yang tahu na gua ceri. Kau makan na seliwa siaro. Usang lagi lah, biar benda sendiri yang hujan to. Karena na na dari biar perasa temu batu seliwa tiaro.
Yo, ya kau cengkam masa biar na jaja macam apa le? Jadi tahun awal sahaja tahun ini terbawa nasa, kena jadi yang awal dah bahamnya. Maka ibadat nanti ada ni langgar sebab yang banyak perjuji macam babi lo ada. Saya tidak sekarang maji jadi permasalahan ni apa? Karena ni ayat sesabar dia ni aku jitu pipi macam apa? Kita yang kulo yogi bokoh ni ada. Sesabar dia ni. Aku ni bebo solusi ni, poni lo mah down ni jadi barai. Hari down ni agak balai lo solo. Alam lo putih le, tiada macam mana putih le yogi bobo ni ada. Tiada semua bobo semua ni liri poten bebo down si barai. Alam lo down, semua down, tiada macam down poni lo si barai. Alam lo putih tiada semua putih yogi bobo ni ada kalau. Atau dalam tembikar, malu tak bahu. Kurang semua pula pokoknya pilih itu. Hari lo yogi hamnya ada garau. Tiada semua dalamnya. Jojo saza lomnya abu bu. Radia ribu bu ambu hobo. Tegal orang ni lode kama nausia kengen. Tetapi ni tetap. Tamari ya ya. Ibu, poni juga ni biro cicia biro tahu isi barai. Hari longan namio bu poni mia terjane biro biar maba. Jane hari amia ni negara. Jara biar jihajara mudah diara mia ha. Alon dia kau ne. Alon dia madah dia kau ne diara isi dia tu. Hari amia ni negara jara biar jihajara mudah diara mia ne be. Long long balik me poni tu jisara. Kau jual dia tu, makau mem, makau ni ada le, siapa dia jual jual dah mula. Dia ada ni ane, pisa bilai mem, so yang hari ane ni tu dia, biasa macam sila. Hari dah jauh ni ada, lolo ni aku kau ni juga. Siapa dia jual jual dah mula, dia ada aku cikkan video, tempe bolu apa le. Hari dah jauh lolo dia ada macam mana, tunda kaza, cengka miuma. Yogi Bogo Mya Ani Nya Teya Go Bolo Shumma Ya Male Teya Alo Go Bolo Lo Ya Male Sore Lo Bong Lo Ni Lidi Ache Gan Lidi Sita Bolo Apare Jidra Shaka Mabha Nida Mago Siara Phya Jika Vipadana Shiro Me Soin Vipadana Lo Go Nao Tha Lidi Jomu Bo Shita Sobita Dilo Hoja Ra Mo Bia Bale Tajamu Lo Diti Yad Bogo Le Pong Jiro Tidak tenis ada hujan bima. Kini dalam itu dia cuma ni jalan bokong yang pilih dia tu. Dia cuma mulya cikang ini. Tadi itu jauh itu macam apa? Tiada dia cuma ada yogi bokong yang tu. Biasa biasa tinggal macam ni. Tamarin wekui bawa kita. Tamarin tu ya tak boleh baca lagi. Hujan ramu bima. Paramahasa loya me longanga tamarin bhikkhu bhavita tamari yao chodaya me lo dilo hoja ke baare tamahito yathabhuta bhasana di tamari yadavi soya tamari nauka ni bhiro pinya asyunya diyaari laibhiya me dilo longanga hesin si baare namadika tamari namadika pinya Samadhi ne pinya, longa bane se maali, longa ne se. Parama tamari phe on joza yame, dhudiya pinya sakhan chalhan hai on joza yame. Tira tamari sara bhaagu gyora le, le sara. Yasa vyagar shaniyari ma hota rashi baare. Dile brekhaya nirota pinya, sitan pinya sa bhaoyan. Adha vini bhagavikho doima vizhiri yasadhan, sovira tanyo palika ma hoja ta rashi baare. Tadi mafia cikgu ramai juga. Ada bini bapa bapa ဒီသက္ကလောင်းလေးတောင်းထားပါတယ်။အာဒာဘီဆိုတာကပြင်းအာထုံမှုဆိုတဲ့ဝရိယတရားကိုပြောတာပါ။အာဒာဘီဆိုတာဘာစကားကိုပြောတာလဲ။ဝရိယကိုပြောတာ။နိဗ္ဗာန်ဆိုတာကပညာကိုပြောတာ။ရင့်ကျက်တဲ့ပညာအသိဉာဏ်။အဲ့ဒီနေရာမှာဒီစကားကလေးဘာဖြစ်လို့ပေါ်လာရတယ်လဲလို့ဆိုတော့နတ်သားတယောက်ကဘုရားရှင်ပရောမြတ်ကြီးကိုလာပြီးတော့ရှောက်ထားတယ်အရှင်ဘုရားသတ္တဝါတွေရဲ့တဏ္ဍာမသတ္တဝါတွေရဲ့အတွင်းတဏ္ဍာမလည်းရှုပ်အပြင်တဏ္ဍာမလည်းရှုပ်နေတဲ့တဏ္ဍာဆိုတဲ့အရှုပ်ထွေးတွေရှိနေပါတယ်အဲ့ဒီတဏ္ဍာဆိုတဲ့အရှုပ်ထွေးကိုဘယ်လိုနည်းနဲ့ဖြည့်ရှင်းပေးရမလဲတဏ္ဍာဆိုတဲ့အရှုပ်ထွေးကိုဘယ်လိုနည်းနဲ့ဖယ်ရှင်းပေးရမှာလဲပေးနိုင်ပါမလဲလို့ဘုရားရှင်ပရမတ်ကြီးကိုလာရောက်ပြီးတော့ရှောက်ထားတဲ့အခါကျတော့ဘုရားရှင်ပရမတ်ကြီးကဒီဃာရကလေးကိုပြန်ပြီးတော့ဟောကြားတာပါပဲ။အာတာဘိနိဘဂဝိခုတဲ့။အရှင်ပုဂ္ဂိုလ်တော်တရားသည်ဗောရိယကလည်းပြင်းပြင်းထန်ထန်ရှိနေမယ်။ပညာတရားကလည်းထက်ထက်တန်တန်ရှိနေမယ်။အဲဒီလိုဆိုလို့ရှိရင်မိမိရဲ့တဏ္ဍာမှာရှိနေတဲ့တဏှာဆိုတဲ့ရှုပ်ထွေးတွေကိုလျှင်မြန်စွာပဲဖြည့်ရှင်းနိုင်ပါလိမ့်မယ်လို့ခေါ်ကြတော်မူတဲ့တရားတော်လေးဖြစ်ပါတယ်။ဒါကြောင့်မလို့မိမိရဲ့တဏ္ဍာမှာရှိတဲ့ကိလေသာသတ်ဖို့ဆိုလို့ရှိရင်လိုအပ်တဲ့အင်္ဂါနှစ်ချက်သွားတွေ့။နံပါတ်1ကဝရိယရှိရမယ်။နံပါတ်2ကပညာရှိရမယ်။ဟောဒီနေရာကျတော့ဘယ်တရားနဲ့ဘယ်တရားတွဲပြီးတော့သုံးတယ်လို့ဆိုတော့ဝရိယနဲ့ပညာတရားနှစ်ပါးတွဲပြီးတော့သုံးတယ်။သက္ကရောကပါဠိတော်မှာသမာဓိနဲ့ပညာတွဲပြီးတော့သုံးတယ်။နောက်တစ်ခါဘုရားရှင်ခရဏကြီးကဒီချို့နေရာတွေမှာလည်းဟောကြားထားပါသေးတယ်။တတိသံဝေဇိညိနသမန္နာကတော်ဟောတိလို့ဒီလိုလဲဟောကြားထားပါတယ်မိမိတို့ရဲ့တဏ္ဍာမှာကိလေသာတရားတွေကိုပယ်ခွာနိုင်အောင်တတိသံဝေဇိညာတရားနှစ်ပါးနဲ့ပြည့်စုံရမယ်လို့ဘုရားရှင်ခရမကြီးကဟောကြားတော်မူခဲ့ပါတယ်အဲ့ဒီနေရာကျတော့ဘုရားရှင်ခရမကြီးကဘာနဲ့ဘာနဲ့သွားတွဲတယ်လို့ဆိုတော့တတိနဲ့သံဝေဇိညာသမေဇိညာဆိုတာပညာကိုပြောတာပါအဲဒါကြောင့်မလို့သတိနဲ့ပညာဒီလိုသွားတွဲပါတယ်ဒီတော့ယေဒဂရမတွေဒီအတွဲလေးတွေကိုဂယုတ္တစကြည့်လိုက်မယ်ဆိုရင်ပထမအတွဲမှာသမာဓိနဲ့ပညာဒုတိယအတွဲကဝိရိယနဲ့ပညာတတိယအတွဲကသတိနဲ့ပညာဒီလိုသွားတွဲတယ်နော်အဲဒီလိုသွားတွဲတဲ့အခါကျတော့ဒီစကား၃ရပ်ကိုပေါင်းကြည့်လိုက်တဲ့အခါကျတော့ပထမစကားကဘာတွေပါဝင်နေတယ်လို့မေးရင်သမာဓိရဲ့ဝရိယရဲ့တတိရဲ့တရားဘယ်နှမျိုးပါဝင်နေတော့ဒုတိယစကားကတော့ပညာအားလုံးပေါင်းလိုက်တဲ့အခါကျတော့ပထမလုံးရမယ့်လုပ်ငန်းစဉ်ကသမာဓိရဲ့တတိရဲ့ဝရိယစကားစဉ်အတိုင်းပြောမယ်ဆိုရင်တတိဝရိယသမာဓိဒီလိုမလားအဲ့ဒီတရား၃မျိုးမိမိတို့ရဲ့စံတန်မှာရှိနေရမယ်တရားလို့ရှင်းမှတ်တဲ့ယောဂီပုဂ္ဂိုလ်များတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာတွေကိုပယ်သတ်နေတဲ့ယောဂီများဒီလိုမလား။ဒါပြလို့ဒီစကားပြောရတာလဲလို့ဆိုတော့ယောဂီတို့ယခုလိုရေဓာရမယောဂီရောက်လာကြတာကိုကတခြားပယ်သတ်ဖို့လားကိလေသာပယ်သတ်ဖို့လားကိလေသာပယ်သတ်ဖို့အာလောကမှာသားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့အိုးနဲ့အိမ်နဲ့ဆွေဆွေကြောက်တဲ့ပရမယပရမယယရနာတွေနဲ့နေတဲ့အခါကျတော့လောဘဒေါသမောဟစတဲ့ကိလေသာတွေအလောင်းမြဲခံနေရတယ်။ဘလို့ပဲပြိစောစာယရဏတွေချမ်းသာချမ်းသာကိလေသာတွေရဲ့အလောင်းမြဲခံနေရတဲ့အခါကျတော့အိမ်မာနေရပြီမဲ့မပူလောင်ဘူးလားပူလောင်နေတာလား။အများတော့ပူလောင်နေကြတာနော်။တာကြီးတာကြီးတွေနဲ့နေလို့စိန်နေရွှေတွေနဲ့နေရလို့ဒကာရမတွေအေးချမ်းနေလိမ့်မယ်အေးချမ်းနေလိမ့်မယ်လို့ကျင်းတယ်မတွက်ပါနဲ့။ဟုတ်တယ်မလား။အေးချမ်းနေလိမ့်မယ်လို့ကျင်းတယ်မတွက်ပါနဲ့။သားရှိတဲ့ပုဂ္ဂိုလ်ကလည်းသားအတွက်ပူနေရတာပဲသားအတွက်ပူရတာလားကိုယ်ကိလေသာကကိုယ့်ကိုလောင်မြဲနေတာလားကိုယ်ကိလေသာကကိုယ့်ကိုလောင်မြဲနေတာနော်နေတော့ကြောင့်လာဖြတ်ပါသေးတယ်ဆိုရင်နေတော့ကဖြတ်တာမဟုတ်ဘူးဘလူကဖြတ်တာလည်းမေးတော့ကိုယ့်ရဲ့တန်တံမှာရှိတဲ့ကိလေသာကဖြတ်နေတာဟုတ်တယ်မဟုတ်လားအဲဒီတော့သားရှိလို့သားအတွက်ပူရပါတယ်ဆိုသားရှိလို့ပူရတာမဟုတ်ဘူးဘလူရှိလို့ပူရတာတော့ကိလေသာရှိလို့ပူရတာသမီးရှိလို့ပူရတယ်ဆိုရင်လည်းသမီးရှိလို့ပူရတာမဟုတ်ဘူးဘလို့ရှိလို့တော့ကိလေသာရှိလို့ပူရတာဒါကြောင့်မလို့ ကိလေသာဆိုတဲ့အပူမီးပုံကြီးပေါ်မှာထိုင်နေကြရတဲ့လောကီဘုံသားတွေဖြစ်တဲ့တွင်ကိလေသာရဲ့အလောင်းအမြတ်တွေနေ့စဉ်နေ့စဉ်ခံနေကြရတယ်။အဲဒါကြောင့်မလို့ယခုလိုတရားရည်သာကြည့်တာရောက်ပြီးတော့တရားရှိမှသုံးသပ်ပွားများနေကြခြင်းတွေကိလေသာအပူငြိမ့်ခြင်းလို့အငြိမ့်ချက်ကလေးရခြင်းလို့ဒီလိုမလားအငြိမ့်ချက်ကလေးရခြင်းလို့ဒီရောက်လာကြတာအငြိမ့်ချက်ကလေးရခြင်းလို့ဒီရောက်လာကြတာဆိုတော့ဘာဖြစ်လို့အငြိမ့်ချက်မရတဲ့လေဘာဖြစ်လို့ပူလောင်နေရတာလဲလို့ဆိုရင်ကိလေသာတရားကြောင့်ပူလောင်နေရတာဒါဖြစ်အငြိမ့်ချက်ရခြင်းပါတယ်ဆိုရင်ဘယ်တရားကိုတတ်ပြရမှာလဲကိလေသာတရားကိုတတ်ပြရမှာပဲကိလေသာတရားကိုတတ်ပြနိုင်ရင်ဒကာဓမ္မတွေရဲ့စံတမ်းမှာအငြိမ့်ချက်ကလေးထိုင်လျောက်ရသွားကြမှာပဲဒီလိုမဟုတ်လားအဲ့ဒီတော့အဲ့ဒီလိုကိလေသာတရားတွေကိုတတ်ဖို့ဆိုတဲ့လုပ်ငန်းကလေးကိုဒကာဓမ္မတွေလုပ်ကြတော့မယ်လုပ်ဖို့ရန်အတွက်ပြင်ဆင်နေကြတယ်အဲ့ဒီတော့ပြင်ဆင်နေကြတဲ့အခါကျတော့မိမိရဲ့စံတမ်းမှာကိလေသာတတ်ရမယ်လက်လက်ကောင်းတယ်ပြင်ဖို့ဆင်ဖို့မလိုဘူးလားလို့လားကိလေသာတိုက်ပွဲဝင်နှွှဲဖို့ရန်အတွက်လက်လက်ကောင်းတယ်ပြင်ရဆင်ရတော့မယ်နော်ကိလေသာတဘဝင်နှဲဖို့ရန်အတွက်လည်းလည်းကောင်းနေကိုစီကိုစီပြင်ရဆင်ရတော့မယ်စိတ်မြေပြင်ထွက်တဲ့စိတ်သားတရားရဲ့တဏ္ဍမှာစိတ်မြေပြင်ထွက်တဲ့စိတ်တည်တရားရဲ့တဏ္ဍမှာပရမဇုံစိတ်မြေပြင်တဲ့သက်လျော်တဲ့ခြားဝတ္တန်စာတွေမဆင်မြင်ရဘူးလားဆင်မြင်ရလားဆင်မြင်ရတယ်အဲ့ဒါဆင်မြင်ပြီးပြီဆိုလို့ရှိရင်ချောင်းတန်စာတွေဆင်မြင်ပြီးပြီဆိုရင်တကယ်လို့များရန်သူကထိုးလာမယ်ခေါက်လာမယ်မြားတွေနဲ့ပြစ်လာမယ်လေးတွေမြားတွေနဲ့ပြစ်လာမယ်ဆိုရင်အကာအကွယ်လေးတွေလည်းရှိဖို့မလိုဘူးလားလို့လားအကာအကွယ်လေးတွေလည်းရှိဖို့လိုတယ်ရန်သူကနေပြီးတော့တိုက်ခိုက်လာရင်လည်းအကာအကွယ်လေးတွေရှိဖို့လိုတယ်ရန်သူကလည်းပဲပြန်တိုက်ဖို့ရန်အတွက်လက်နဲ့ကောင်းနေတက်ဆင်ဖို့မလိုဘူးလားလို့လားလိုတယ်အဲ့ဒီတော့စိတ်မြေပြင်ထွက်တဲ့စိတ်တရားရဲ့တဏ္ဍာမှာအကျမ်းများဖြင့်ပြောကြည့်လိုက်မယ်ဆိုရင်စိတ်မြေပြင်တဲ့သင်လျော်တဲ့ခြားဝတ္တန်စာစိတ်သားတရားဝတ်တဲ့အဝတ်စားပေါ့လေဖြစ်စကားနဲ့ပြောရင်တော့ uniform လို့ပြောချင်ပြောမှာပေါ့နော်အဲ့ဒီလိုခြားဝတ္တန်စာလေးတွေလည်းပဲမဆင်မြန်းရဘူးလားဆင်မြန်းရလားဆင်မြန်းရတယ်ရန်လူကနေတိုက်ခိုက်လာပြီဆိုလို့ရှိရင်ရန်တို့တိုက်ခိုက်လာတဲ့လေးတို့မြားတို့ကိုယ့်ကိုယ်ကိုမထိအောင်အကာအကွယ်လေးတွေရှေ့တုန်းကတော့သုံးရတယ်နော်။ဒါတွေလည်းဆိုတော့ဓာိုင်းတို့တွားတို့စသည်ဖြင့်ပေါ့။ဓာိုင်းတို့တွားတို့တန်ကြက်ကအင်းကြီးတို့အဲ့ဒါလေးတွေလည်းမသုံးရဘူးလားသုံးရမှာလား။ဓာလေးတွေလည်းသုံးရမှာပဲ။ကိုကနေပြန်ပြီးတော့ရန်တို့ကိုတိုက်ဖို့ရန်အတွက်လည်းပဲလက်လက်ကောင်းနေမကန်ရဘူးလားကန်ရ။အကျမ်းရင်းပြောမယ်ဆိုရင်လိုအပ်ချက်ဘယ်လိုမျိုးပါလဲ။အကျမ်းကြီးပြောရင်လိုအပ်ချက်၃မျိုးဟုတ်တယ်မလားအဲ့ဒီလိုပဲယောဂီတို့ဟာလည်းပဲကိလေသာဆိုတဲ့ဉာဏ်သူတွေနဲ့တိုက်ဖို့ရန်အတွက်လိုအပ်ချက်၃မျိုးရှိပါတယ်ဘယ်လိုမျိုးရှိတော့ဒါလေးတွေလည်းသိထားဖို့လိုတယ်နော်အဲ့ဒီတော့နံပါတ်၁လိုအပ်ချက်ကသီလနံပါတ်၁လိုအပ်ချက်ကဘာလို့သီလနံပါတ်၂လိုအပ်ချက်ကသမာဓိနံပါတ်၁ကဘာလဲတော့နံပါတ်3လောကချက်ကပညာသီလရယ်သမာဓိရယ်ပညာရယ်ဟုတ်တယ်မလားအဲ့ဒီတော့သီလသမာဓိပညာဆိုတဲ့ဒီတရား3ပါးဟာကိလေသာတိုက်ပွဲဝင်နှွှဲဖို့ရန်အတွက်ယောဂီတို့ရဲ့စံတမ်းမှာမရှိမဖြစ်လိုအပ်တဲ့အရာဝတ္ထုတွေပဲတနည်းအားဖြင့်ပြောမယ်ဆိုလို့ချင်းယောဂီများရဲ့စံတမ်းမှာမရှိမဖြစ်မကျင့်မဖြစ်ကျင့်ရမယ်ကျင့်စဉ်နေအဲ့ဒီတော့ကျင့်စဉ်ဘယ်နှပါးရှိတော့ကျင့်စဉ်တော့မှဘသူတွေပါလေသီလရယ်သီလရယ်သမာဓိရယ်ပညာရယ်တရားတော့မှနော်အခုနောက်တော့စိတ်တည်တရားဥပမာလေးပြန်ပြီးတော့စဉ်းစားကြည့်ကြသေးတာပေါ့အဲ့ဒီလဲစဉ်းစားကြည့်လိုက်တဲ့အခါကျတော့ရှည်တန်းကိုစိတ်မြင်ရင်တော့ထွက်တော့ထွက်ကြပါပြီရိခါမပြည့်စုံရင်လည်းပဲအဲ့ဒီစိတ်သားဘယ်လိုနေမလဲရန်သူကိုလည်းအောင်တိုက်နိုင်မှာမလားရန်သူကိုနိုင်အောင်မတိုက်နိုင်ဘူးနော်ရိခာမပြည့်စုံရင်လည်းပဲရန်သူကိုနိုင်အောင်မတိုက်နိုင်ဘူးဒါလေးတခုလိုးလာတယ်ဟုတ်တယ်မဟုတ်လား နောက်ပိုင်းကနေပြီးတော့ရိခါထောက်ပံ့မယ်ဘုန်းကြီးတို့ထောက်ဖို့အဖွဲ့တရာရှိရတယ်အဲဒီထောက်ဖို့အဖွဲ့ကနေပြီးတော့ရိခါတွေလုံလောက်အောင်ပို့ပေးရတယ်ထောက်ပံ့ပေးရတယ်ဒီလိုထောက်ပံ့ပေးလိုက်တဲ့အခါကျတော့မှရှေ့တန်းမှာအားအင်ပြည့်ပြည့်ဝဝနဲ့ကျန်တဲ့ကိုတိုက်နေရတာနော်အဲဒီတော့နောက်ကနေပြီးတော့ရိခါပို့ပေးရတဲ့အလုပ်ကြတော့အထောက်အပံ့ပစ္စည်းကြီးလို့ဒီလိုခေါ်တယ်အရာကဘာခေါင်းကြီးတို့ဒီနေရာမှာကြတော့ဘယ်လိုသုံးမလဲဆိုတော့လုပ်ငန်းစဉ်လို့ဒီလိုပြောရမှာပေါ့နော်လုပ်ငန်းစဉ်အခုနောက်ကသီလသမာဓိပညာသုံးပါးကဘာတွေတော့ကျင့်စဉ်သီလသမာဓိပညာသုံးပါးကကျင့်စဉ်အခုနောက်ကပြောခဲ့တယ်ရိက္ခာလေးတွေထောက်ပံ့တဲ့လုပ်ငန်းကြတာလုပ်ငန်းစဉ်အဲ့ဒီရိက္ခာလေးတွေထောက်ပံ့တဲ့လုပ်ငန်းတွေမကြသေးပါဘူးနောက်ပိုင်းကနေပြီးတော့လက်လက်တွေလည်းပဲထပ်ပြီးတော့ပို့ဖို့မလိုဘူးလားလို့ရှိကနေပြီးတော့ထိုးဟဲခေါဟဲပြေးဟဲခိုင်ဟဲလက်နဲ့တွေကုံသွားရင်နောက်ကလက်နဲ့လည်းပဲထပ်ပြီးတော့ပို့ပေးဖို့လိုတယ်ပေါ့နော်ပို့ပေးဖို့မလိုဘူးလားလို့လားရိတ်ခါလည်းထပ်ပို့ပေးရမယ်လက်နဲ့လည်းထပ်ပြီးတော့ပို့ပေးရမယ်အဝတ်စားတွေကထပ်ပြီးတော့ပို့ပေးဖို့မလိုဘူးလားလို့လားဒါလည်းလိုတာစားစရာတောက်စရာရိတ်ခါတွေထပ်ပြီးတော့ပို့ပေးဖို့လိုတယ်ဝတ်စရာအဝတ်ထည်တွေရှားဝတ်တန်းစားတွေယူနီဖောင်းတွေထပ်ပြီးတော့ပို့ပေးဖို့လိုတယ်လက်လက်ကိရိယာသာဗလာတွေထပ်ပြီးတော့လည်းပဲပို့ပေးဖို့လိုတယ်ပို့ပေးဖို့လိုတဲ့ပစ္စည်းဘယ်နှမျိုးတော့ပို့ပေးဖို့လိုတဲ့ပစ္စည်းက3မျိုးအဲဒီ3မျိုးကတော့ဒီနေရာမှာဘုန်းကြီးတို့ဘယ်လိုနာမည်တက်မလဲဆိုရင်တော့လုံလောက်ရင်3မျိုးလို့ဒီလိုနာမည်တက်ရမှာပေါ့နော်ဘာ3မျိုးပါလဲလုံငန်းစဉ်3မျိုးအဲဒီတော့ကျင့်စဉ်ကဘယ်နှမျိုးတော့3မျိုးဘယ်လိုတွေပါလဲသီလသမာဓိပညာလုံငန်းစဉ်က3မျိုးလုံငန်းစဉ်3မျိုးကဥပမာအဖြစ်တော့ပြောပြီးပြီနော်ဥပမာအဖြစ်ပြောရင်အစားအသောက်ရိတ်ခါတွေပို့ပေးရမယ်အဝတ်ထည်တွေပို့ပေးရမယ်လက်လက်တွေထပ်ပြီးတော့ပို့ပေးရမယ်ဘယ်နှမျိုးတော့အဲ့ဒါကိုပမင်းရနဲ့ဟပ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အစားအသောက်တွေနောက်ကနေပြီးတော့မပြတ်တမ်းပို့ပေးရမယ်ဆိုတာကယောဂီရဲ့စံတမဒါနာကုသိုလ်ပြည့်စုံမှုလိုတယ်ဟုတ်တယ်မလားဘာကုသိုလ်ပြည့်စုံမို့လို့တော့ဒါနာကုသိုလ်လေးတွေပြည့်စုံမို့လို့တယ်ဒါနာကုသိုလ်မပြည့်စုံဘူးဆိုရင်ဒကာရမတွေကျင့်ရမယ်ကျင့်စဉ်သီလသမာဓိပညာဆိုတဲ့ကျင့်ရမယ်ကျင့်စဉ်မှာအစဉ်ပြေပြေကျင့်နိုင်မှာမလားမကျင့်နိုင်ဘူးเนาะဒါနာကုသိုလ်လေးတွေပြည့်စုံမို့လို့တယ်နောက်ဆုံးရှိတော့ကအိန္ဒိယွာတွေပြက်ခွာပြီးတော့တောထဲသွားတရားအားထုတ်တဲ့ပုဂ္ဂိုလ်တော်မှာသိသိသိဟုသိဖို့မရှာရဘူးလားရှာရအဲ့ဒီလိုရှာရတဲ့အခါကျတော့သေသေးသေးဖို့သေဦးမရှိတဲ့တော့သွားမှလားရှိတဲ့တော့သွားမှလားရှိတဲ့တော့သွားမှအဆင်ပြေမှာဟုတ်တယ်မလားမရှိတဲ့တော့သွားလို့တော့မဖြစ်နိုင်ဘူးအဲ့ဒါကြောင့်မို့လို့မိမိတို့ရဲ့တရားဓမ္မကျင့်ကြံကြောက်ကားထုတ်နေတဲ့အခါကာလမှာစားပွဲသောက်ပွဲပြည့်စုံမှုလိုတယ်စားပွဲသောက်ပွဲပြည့်စုံမှုလိုတယ်လို့အထိုက်လျောက်ပြည့်စုံစားပြည့်စုံမှုမလိုဘူးလားလို့လားအဲ့လိုလိုတယ်ဆိုတဲ့အခါကျတော့ဒီပစ္စည်းတွေပြည့်စုံအောင်ဘယ်လိုဖန်တီးမလဲဆိုရင်ဒါနကုသိုလ်လေးနဲ့ဖန်တီးပေးရမယ်။ဘာနဲ့ဘာနဲ့ဖန်တီးပေးမလဲ။ဒါနကုသိုလ်လေးနဲ့ဖန်တီးပေးရမယ်။ဒါနကုသိုလ်နဲ့ထောက်ပံ့ပေးရမယ်။အားငါတို့တရားလိုအားထုတ်နေတာပဲဒါနကုသိုလ်မလိုပါဘူး။ဒါနကုသိုလ်ကနိဗ္ဗာန်တရားမပို့ပေးနိုင်ပါဘူး။မှန်တယ်။ဘာဝနာကုသိုလ်ဆိုတဲ့ဝိပဿနာတရားကသာနိဗ္ဗာန်တရားပို့ပေးပါတယ်မှန်ပါတယ်။ဘုန်းကြီးတို့ကဘာမှမငြင်းလို့ပါသောတော်လည်းပဲခုနပြောသလိုအထောက်အပံ့မပြည့်စုံဘဲနဲ့ရံသူတိုက်လို့ရပါ့မရဘူးအဲ့ဒါကြောင့်မလို့ထောက်အပံ့ပြည့်စုံမှုဆိုတဲ့မိမိရဲ့တန်တမာလောကရဲ့ပြည့်စုံမှုအထိုက်လျောက်ရှိဖို့လိုတဲ့အတွက်အဲ့ဒီလိုပြည့်စုံမှုဖြစ်ရလျောက်ဘာကုသိုလ်ပြုလုပ်ပေးဖို့လိုအပ်တော့ဒါနကုသိုလ်ပြုလုပ်ပေးဖို့လိုအပ်တယ်နောက်တစ်ခါကျတော့ဒကာရမတွေစဉ်းစားကြည့်လေကျမ်းမာရင်မကောင်းရင်လည်းပဲအဲ့ဒီပုဂ္ဂိုလ်တရားထိုင်နိုင်မှာမလားမထိုင်နိုင်ဘူးတော့ကျမ်းမာရင်မကောင်းရင်လည်းပဲဘလို့မှတရားထိုင်နိုင်မှာမဟုတ်ဘူးတချို့တချို့ပုဂ္ဂိုလ်တွေကျမ်းမာရင်မကောင်းဘူးတက်ကကြီးတယ်ခန္ဓာကိုယ်ကလည်းဝဒီယောဂကလည်းရှိတဲ့အခါကျတော့ကြာကြာထိုင်နိုင်မှာမလားကြာကြာမထိုင်နိုင်ဘူးတဏှာကြီးတိုးမှကိုပဲဖိုးရွှေလိုက်ဒီရွှေလိုက်ဒီလိုမဟုတ်လားအတက်ကကြီးကျမ်းမာရင်ကမကောင်းတဲ့အခါကျတော့တမာရိယညာအားတွေကလည်းမရောဘူးလားရောလားအဲ့ဒီတော့ရောတဲ့အခါကျတော့တမာရိယကလည်းရော့ညာကလည်းရော့ကျမရေကလည်းမပြည့်စုံတဲ့အခါကျတော့တဏှာကြီးတွဲမှာကိုပဲအဲ့ချိန်တိုင်းပြီးတော့ခဏခဏခန္ဓာကိုယ်ကြီးရိမ့်ထိုးကြသွားတာတွေလည်းမရှိဘူးလားရှိတယ် ရှိတယ်။တခြားကြောင့်လားကျမ်းမာရင်မပြည့်စုံလို့လားကျမ်းမာရင်မပြည့်စုံဘူး။အဲဒီတော့ဒကာရမကြီးကျမ်းကျမ်းမာမာနဲ့တရားဓမ္မရှုကျင်ပါလေဆိုရင်ကျမ်းမာစီတဲ့အထောက်ပံ့ကုသိုလ်လေးတွေလုပ်ပေးဖို့မလိုဘူးလား။ကျမ်းမာခြင်းပါလေဆိုရင်သီလကုသိုလ်လုပ်ပေးရမယ်။ဘာကုသိုလ်လုပ်ပေးရမလဲ။သီလကုသိုလ်လုပ်ပေးရမယ်။အဲ့ဒီတော့မိမိရဲ့တဏ္ဍာမှာပရမသောဘာကုသိုလ်ရှိဖို့လိုတော့ဒုတိယဘာကုသိုလ်ရှိဖို့လိုတော့နောက်တစ်ခါနောက်တော့အဖြစ်မိမိရဲ့တဏ္ဍာမှာတရားဓမ္မရှုမှတ်သုံးသပ်နေတဲ့အခါကျတော့တခြားနဲ့ရှုမှလားပညာနဲ့ရှုမှလားပညာနဲ့ရှုမှအဲ့ဒီတော့ပညာနဲ့ရှုမှဆိုတော့ဉာဏ်ပညာလေးတွေဖြတ်တန်နေဖို့လည်းမလိုဘူးလားလို့လားဉာဏ်ပညာလေးတွေဖြတ်တန်ကျင်ပါတယ်ဆိုရင်ဘာဝနာနဲ့ပတ်သက်တဲ့အလုပ်ကလေးတွေလုပ်ပေးရတယ်ကြည့်ရမလားဘာဝနာဆိုတဲ့နေရာမှာတမာရီဘာဝနာလည်းပါတယ်ဝိပဿနာဘာဝနာလည်းပါတယ်တမာရီမတည်မြဲတဲ့ပုဂ္ဂိုလ်တရားရဲ့တဏ္ဍာမှာစိတ်တွေမပြတ်လွင်ဘူးလားပြတ်လွင်လားပြတ်လွင်နေတဲ့ပုဂ္ဂိုလ်တရားရဲ့တဏ္ဍာမှာဘယ်နည်းနဲ့မှပညာစကံမတလှမ်းနိုင်ဘူးကြည့်ရမလားအဲ့ဒါကြောင့်မလို့ပညာစကံတလှမ်းခြင်းမှာလေဆိုရင်စိတ်မပြတ်လွင်အောင်ကြိုးစားဖို့မလိုဘူးလားစိတ်မပြတ်လွင်အောင်ကြိုးစားခြင်းမှာလေဆိုရင်တမာရီရှိအောင်ကြိုးစားဖို့မလိုဘူးလားလိုတယ်နော်ဒါကြောင့်မလို့သမารီဆိုတာဟာလည်းပဲရှိရပညာဆိုတာဟာလည်းပဲရှိရအဲဒီသမารီနဲ့ပတ်သက်တဲ့အထောက်အပံ့ပညာနဲ့ပတ်သက်တဲ့အထောက်အပံ့ဆိုတာကသမထဝိပဿနာဘာဝနာတွေပွားများတဲ့လုပ်ငန်းအဲဒီလုပ်ငန်းလေးတွေလည်းမလုပ်ရဘူးလားလုပ်ရမှာလားလုပ်ရမယ်အဲဒီတော့လုပ်တဲ့အခါကျတော့မိမိရဲ့တဏ္ဍာမှာမိမိရှုမှတ်သုံးသပ်တဲ့ဘာဝနာဉာဏ်ရဲ့ပညာဉာဏ်ရဲ့ရင့်ကျက်မှုမပြည့်စုံသေးရင်တော့အဲ့ဒီဘဝနိဗ္ဗာန်ရောက်ပါမလားမဖြစ်ရနိုင်ပါမလားမရနိုင်ဘူးနော်မိမိရှုမှတ်သုံးသပ်နေတဲ့ဘာဝနာပညာဝိပဿနာပညာအဲ့ဒီပညာရင့်ကျက်မှုရင့်ကျက်မှုဆိုတဲ့သွားအားတွေမပြည့်စုံသေးဘူးဆိုရင်ဒီပုဂ္ဂိုလ်ဒီဘဝမှာနိဗ္ဗာန်မရောက်နိုင်သေးဘူးဟုတ်တယ်မလားမရောက်ပင်မရောက်နိုင်ကြတော့လည်းပဲမိမိကနေပြီးတော့သမာဓိအလုပ်ဝိပဿနာအလုပ်တွေကိုကြိုးကြစားစားနဲ့အားထုတ်ထားကြမယ်ဆိုရင်အဲ့ဒီအားထုတ်ထားတဲ့သမာဓိနဲ့ပတ်သက်တဲ့အစွမ်းတတ္တိဝိပဿနာဉာဏ်ပညာနဲ့ပတ်သက်တဲ့စွမ်းရည်တတ္တိအဲ့ဒီရည်ကျက်မှုလေးတွေဒီဘဝမှာမပါဘူးလားပါလားမလားဒီဘဝမှာပါလားအဲ့ဒီတော့ရည်ကျက်မှုလေးတွေဒီဘဝနဲ့မပြည့်စုံရင်နောက်တစ်ဘဝနောက်တစ်ဘဝနဲ့မပြည့်စုံရင်နောက်တစ်ဘဝပြည့်စုံသွားသည်ပြည့်စုံသွားပြီဆိုတာနဲ့တပြိုင်တည်းဝိပဿနာဉာဏ်နဲ့ပွင့်လင်းသွားတဲ့အခါမှာဝိပဿနာဉာဏ်ကလည်းဒေါကုတ္တရမဲ့ညာကျေစုမပြုတ်ဘူးလားပြုတ်လားအဲ့ဒါကိုပဲတချို့ကတော့ပါရမီလို့ဒီလိုပြောတယ်နော်တချို့ကတော့လည်းပဲတိထိတ်ဩက္ကဋ္ဌပုဂ္ဂိုလ်လို့ဒီလိုပြောပါတယ်တိယဩက္ကဋ္ဌပုဂ္ဂိုလ်အချင်းမှမရောက်သေးရင်အဲ့ဒီပုဂ္ဂိုလ်မဖြစ်ရနိုင်မှာမလားတိယဩက္ကဋ္ဌပုဂ္ဂိုလ်အချင်းရောက်အောင်ဆိုတာကပညာနဲ့ပတ်သက်တဲ့ကျင့်စဉ်လေးတွေဖြစ်စည်းပေးဖို့မလိုဘူးလားလို့လားပညာနဲ့ပတ်သက်တဲ့ရှင်းစင်လေးတွေဖြစ်စည်းပေးဖို့လိုတယ်ဒီလိုမဟုတ်လားအဲဒါကြောင့်မလို့ဒါနာကုသိုလ်ပြည့်ရင်လည်းပဲဝိပဿနာပညာဉာဏ်လေးခြံရံပြီးတော့ပြည့်ရမယ်သီလကုသိုလ်ပြည့်ရင်လည်းပဲဝိပဿနာပညာဉာဏ်လေးခြံရံပြီးတော့ပြည့်ရမယ်ဆိုတာကအဲဒီလိုပြည့်တဲ့ကုသိုလ်ကောင်းမှုကြောင့်အကျိုးပေးတဲ့အခါမှာတခြားအကျိုးပေးမှလားတိဟေဩက္ခရာပုဂ္ဂိုလ်အကျိုးပေးမှလားတိယောဂရာပုဂ္ဂိုလ်ဆိုတာကတရားမဟုတ်ပါဘူးမဲ့ဖို့ရနိုင်တဲ့ပုဂ္ဂိုလ်လို့ဆိုလိုတာဒီလိုမလားအဲဒီတော့ပြင်မဲ့ဖို့ရနိုင်တဲ့တိယောဂရာပုဂ္ဂိုလ်ဖြစ်ဖို့ဆိုတာကကြိုတင်ပြီးတော့ရှင်းစဉ်လေးတွေရှင်းထားဖို့မလိုဘူးလားလို့လားလို့တယ်ရှင်းစဉ်လေးတွေကြိုတင်ပြီးတော့ရှင်းထားတော့မှဉာဏ်ပညာရင့်ကျက်မှုလေးတွေပညာဉာဏ်ရင့်ကျက်မှုလေးတွေဖြစ်လာအဲဒီလိုပညာဉာဏ်ရင့်ကျက်မှုလေးတွေဖြစ်လာတဲ့အခါကျတော့မှအဲဒီဖြစ်လာတဲ့အချိန်မှာလောကုတ္တရာမဲ့လောကုတ္တရာပုံရလာအဲ့ဒါကြောင့်မလို့ပညာအားကောင်းစေတဲ့အလုံးပညာကိုထောက်ပံ့ပေးစေတဲ့အလုံးဆိုတာကသမထဝိပဿနာဘာဝနာအလုံးအလုံးပေါင်းပြီးတော့ချုပ်ကြည့်လိုက်မယ်ဆိုရင်ဘဝပြည့်စုံစေဖို့အတွက်ဘာလို့လုပ်ရမှာလဲဒါနကုသိုလ်ကျမ်းမာရေးလေးတွေပြည့်စုံအေးဟုတ်တယ်ကျမ်းမာရေးလေးတွေပြည့်စုံဖို့အတွက်ကျတော့သီလကုသိုလ်ကြည့်လို့မလားဉာဏ်ပညာလေးတွေအားကောင်းဖို့အတွက်ကြတော့ဘာကုသိုလ်လုပ်ရမှာလဲဘာဝနာကုသိုလ်လုပ်ရမယ်နော်ပြန်ပြောပါမယ်ဘဝရဲ့ပြည့်စုံမှုအတွက်ဘာကုသိုလ်လုပ်ရမှာလဲ ကျမ်းညမမချမ်းညသာသာနဲ့အနောက်ရှက်ကင်းကြီးနဲ့တရားရှုမှတ်သုံးသပ်နိုင်ဖို့ဆိုရင်ဘာကုသိုလ်လုပ်ရမှာလဲသီလကုသိုလ်လုပ်ရမှာတရားရှုမှတ်တဲ့အခါမှာဉာဏ်ပညာလေးတွေဖြတ်တန်တဲ့ဖြတ်တန်စေဖို့ဆိုရင်ဘာကုသိုလ်လုပ်ထားခဲ့ရမှာလဲဘာဝနာကုသိုလ်လုပ်ထားရခေါင်းကြီးတော့စဉ်းစားကြည့်ပါလေသုလဘာမထေမြတ်သုလဘာမထေမြတ်ရဲ့ဘဝမှာကာရကလေးတပုတ်ကိုတဝါရင်းလုံးကျက်တာရသလားမင်းရင်မရခဲ့ဘူးနော်အဲ့ဒီကာရကလေးတပုတ်ကိုတဝါရင်းလုံးကျက်တာမရခဲ့ဘူးတဏ္ဍာရီပြောမယ်ဆိုညံမကောင်းလို့လို့မပြောဘူးလားပြောလားအဲ့ဒါကဘာညံလဲဆိုတော့မှတ်ညံဘာညံပါလေမှတ်ညံနော်မှတ်ညံမှတ်ညံမကောင်းပေမဲ့လို့သူရဲ့တဏ္ဍာမှာလောကတရားတရားကိုထိုးထွင်းသိနိုင်တဲ့ညံတော့မပါဘူးလားပါလားလောကတရားတရားကိုထိုးရင်သိနိုင်တဲ့ဉာဏ်အဲ့ဒါကတော့ပါတယ်နော်ပါပင်ပါ냐တော့လည်းပဲသူရဲ့တန်တမ်းမှာအဲ့ဒီဘဝမှာကမထာအာယုံနဲ့မှန်မှန်ကန်ကန်တွေးဆောင်မှုမရှိတဲ့အခါကျတော့သူရဲ့ဝိပဿနာဉာဏ်လေးစောစောတုန်းကဆက်တမ်းမှုမဖြစ်ခဲ့ဘူးမြေကပြာပေါင်းလေးဖြစ်နေတာပေါ့လေမြေကပြာပေါင်းလေးဖြစ်နေတဲ့အခါကျတော့တာမန်နေထားဖြင့်ကြည့်မယ်ဆိုရင်ကာရာကလေးတဲ့ဘုတော်ရင်းလို့ကြက်တာမရတော့။အော်ဒီဘုတ်ကိုတညာလေးတာပဲ။ညံတဲ့တုံးတာပဲလေမပြောဘူးလားပြောမလား။ဒါပေမဲ့လို့မှတ်ညာတာတုံးပြီပဲ။ခန္ဓာရဲ့အသိကိုထိုးရင်သိနိုင်တဲ့အသိဉာဏ်တော့တုံးရလား။မတုံးပြီပဲလို့မိခဲ့ပြဖုံးစရာလိုပဲ။ဆရာဆရာကမ္မထာနဲ့မတွေ့တဲ့အခါမှာသူ့ရဲ့ဉာဏ်ဒီပွင့်လင်းမှုပွင့်လင်းနိုင်တဲ့အခွင့်အရေးတွေရရလား။မရဘူး။အဲ့ဒီလိုမရတဲ့အခါကျတော့တရေကျွတ်တဲ့အခါမှာသူရဲ့ကိုဖြစ်တဲ့မဟာဗန္ဓမထေရကမင်းဒီလောက်တော့ညံ့တာပဲမင်းသွားတော့ငါကြောင့်လည်းမနေနဲ့သာသနာပေါင်းလည်းမနေနဲ့လူထွက်တော့မနေဘူးလားနဲ့လားအဲ့ဒီလိုနေတော့စိတ်ပြက်လည်းပြက်နေတခါတည်းမြတ်စွာဘုရားသခင်ကတော်မြတ်ကြီးသွားကြတော့မင်းဘာမလုပ်မလို့လဲဒီပြီတော့ပြန်တော့မယ်ဒီပြီတော့လူထွက်တော့မယ်ခင်ဗျာဘာပါဖြစ်လို့တော့ဒီပြီတော့ရကွာဒီပြီတော့ကိုလူထွက်ခိုင်းတယ်ခါရာကလေးတစ်ခုတော့ဝါရင်းလုံးကြက်တာမရတဲ့အတွက်လူထွက်ခိုင်းပါတယ်ဒါကြောင့်မလို့ဒီပြီးတော့လှုပ်ထွက်ပြရစီသာမချဘူးလားအရိဒာမြတ်စွာဘုရားတခင်ကရမကြီးကသူရဲ့တန်တမ်းမှာလောကတရားတရားကိုထိုးထွင်းသိမြင်နိုင်တဲ့ပฏิဝေဒဉာဏ်ထက်တန်နေတာသိတော်မူတဲ့အခါကျတော့အေးဒီသာသနာကမင်းကိုရဲ့သာသနာမှမဟုတ်ဖဲပဲငါရဲ့သာသနာပဲအရိဒာမင်းကိုထွက်ခိုင်းနဲ့ထွက်ရမှာမဟုတ်ဘူးငါမထွက်ခိုင်းမှုမင်းခဏနေအောင်ငါခိုင်းတယ်လို့မင်းလောအောင်မပြောဘူးလားပြောလားရသဗျာကဘာဖြစ်လို့တည်ထားတယ်ဆိုတော့အဲ့ဒီသုလဘံမထေမြတ်ရဲ့ဟိုးရှိတော်ကသူရဲ့သံတမ်းမှာဘာဝနာနဲ့ပတ်သက်တဲ့အသိဉာဏ်လေးတွေပေါ်ခဲ့ဘူးတယ်ဟုတ်တယ်မဟုတ်လားဘယ်လိုပေါ်ခဲ့ဘူးတယ်ဆိုရင်တစ်ချိန်သောအခါကလာတုန်းကတဲ့ရှင်မင်းဖြစ်ခဲ့တုန်းကအခြားအခြားတိုင်းတွေကရှင်မင်းနဲ့စိတ်တိုက်တဲ့အခါမှာဆိုကြပါဆိုစစ်ရှောင်းအဲ့ဒီတော့စစ်ရှောင်းတဲ့အခါမှာစိတ်တို့ရဲ့သဘာဝအတိုင်းပဲအသက်လွတ်ပြီးတော့ထွက်ပြေးရတာပေါ့လေအဲ့လိုထွက်ပြေးတော့မိမိစီးနေတဲ့မြင်းနဲ့လွတ်ရချွတ်ရဆိုပြီးတော့ပြေးလိုက်တယ်ချွေးတန်ကလည်းတရေရဲစိတ်မြေပြင်မှာလွင့်နေတဲ့ဖုံတွေကလည်းပဲထူပြောနေတဲ့အချိန်ချွေးတန်ကလည်းတရေရဲနဲ့အဲ့လိုပြေးတော့ကြာနေတဲ့ချွေးနဲ့ခေါကဖုံတွေကလာကတ်တော့ဒီကုန်လုံးမှာမဲသေးပြီးတော့မနေဘူးလားနေလားအဲ့လိုနဲ့ပဲမဲပြီမဲညားတော့လည်းပဲကြယုံမဆိုင်အားဘူးပေါ့လေလွတ်ရချွတ်ရတက်လို့ပြီးတော့ပြေးရတာပေါ့ဒီလိုပြေးရင်လည်းအန္တရာယ်ကင်းတော့ပြီဆိုတဲ့နေရာရောက်တော့အဲ့ဒီရှင်မင်းကသိပ္ပံတပင်ရောအမောပတ်ဖြည့်ရင်းနဲ့ပါလာတဲ့လက်ကံပွားလေးချုပ်ပြီးတော့ခန္ဓာကိုယ်ကချွေးတယ်မတော်ဘူးလားတော့လားအဲ့ဒီတော့တဲ့အခါမှာစောစောတုန်းကဖြည့်စင်နေတဲ့လက်ကံပွားလေးပြီးမဲညွတ်နေတဲ့ချွေးတွေကိုတောက်လိုက်တဲ့အခါကျတော့ပြုံးကနေမင်းကြီးမှုတွေမဖြစ်ဘူးလားဖြစ်သွားအဲ့ဒါလေးကိုသူကြည့်လိုက်တယ်သောကရုံကလည်းပဲစစ်ရှုံးထားတာဆိုတော့စိတ်တွေကစိတ်ဓာတ်တွေကကြာစိတ်ဓာတ်ကြာနေတဲ့အချိန်မှာမင်းကြီးသွားတဲ့လက်ကံဘွားတွေကြည်ပြီးတော့သူကဓမ္မသံဝေဂာလေးရသွားပါတယ်တဲ့နော်ဘယ်လိုရသွားသလဲဆိုရင်ဩအင်မတန်ဖြူစင်နေတဲ့လက်ကံဘွားလေးဟာတရင်ကခိုက်တဲ့ကာလအတွင်းမှာကိုပဲမင်းကြီးတဲ့ဘဝတို့ကြောင်းသွားရပြီလောကမှာဘယ်အရာမှမထိုင်မြဲပါလားလို့ဓမ္မသံဝေဂလေးတွေမရဘူးလားရပါသ မထဝိပဿနာဘာဝနာဉာဏ်လေးတွေဒီနေရာမှာပေါ်သွားတာပေါ့နော်။ဒါကြလို့မရတဲ့ဉာဏ်တွေမှတ်ဉာဏ်မကောင်းခြင်းသာဖြစ်တယ်။ပရိဝေဒဉာဏ်ဆိုတဲ့လောကုတ္တရာတရားထိုးထည်သိနိုင်တဲ့ဉာဏ်ကတော့သူရဲ့ခန္ဓာမှာမပါဘူးလားပါလာလား။အဲဒီလိုပါလာတဲ့ပုဂ္ဂိုလ်ဟုတ်တယ်မလား။အဲဒီလိုပါလာတဲ့ပုဂ္ဂိုလ်မှာဘုရားရှင်ကရမကြီးကသိတဲ့အခါကျတော့သူ့ကိုလည်းပဲသူလည်းသိလျော်တဲ့ကမ္မထပေးမယ်ဆိုပြီးတော့လက်ကံဘွားလေးထောက်ပြီးတော့ရဇောဟရဏံရဇောဟရဏံအော်ဒီလက်ကံဘွားလေးဒီအိမတညစ်ပတ်ဖေးရတဲ့မြုံမောင်ကလေးတွေကိုသယ်ဆောင်တတ်တဲ့သဘောရှိပါလားလို့အဲဒီလိုသူ့ကိုမစီချင်ခိုင်းဘူးလားစီချင်ခိုင်းလားစီချင်ခိုင်းတယ်နော်အိမတဖြူစင်နေတဲ့လက်ကံဘွားလေးဒီအိမတညစ်ပတ်တဲ့မြုံမောင်ကလေးတွေကိုသယ်ဆောင်တတ်တယ်ဒါကစာလို့ရပြောတာပါမြန်မာလိုပြောရမယ်ဆိုရင်မြတ်တဲ့ဖြူစင်နေတဲ့ခက်ကံမွားလေးဒီအင်မတန်ညစ်ပတ်ပြည်နေတဲ့မြုံမုံတွေရဲ့တတိကြောင့်ချက်ချင်းကိုပဲညစ်ပတ်ခြင်းအဖြစ်ဆိုရောက်သွားရပါပေါ့လားဒီလိုမလားအဲ့တော့ဒိဋ္ဌိမျိုးနဲ့စိပြန့်ခဲ့တဲ့အခါကျတော့သုလဖမတိပြန်ပြန်များလှမ်းလည်းမစိပြန့်ဘူးလားစိပြန့်တဲ့အခါမှာသောသောလကသူ့ရဲ့ပရိဝေဒထိုးထင်းသိနိုင်တဲ့ဉာဏ်ကလည်းပါလာတယ်။ဟောယခုအချိန်ခါကျတော့လည်းဆရာဆရာကမ္မထမ်းနဲ့သူ့ရဲ့သိဉာဏ်ကိုပွင့်လင်းအောင်ဖွင့်ပေးလိုက်တဲ့အခါကျတော့သုလဘမထေရကလေးရဲ့စံတာမှာအသိဉာဏ်တို့တွေမဖြစ်ဘူးလားဖြစ်လားဖြစ်ပါပါဘုရားအဲဒါကြောင့်မလို့လောကဒရမဉာဏ်ရကျင်ပါတယ်ဆိုရင်သာသာတော့ကဘယ်ဉာဏ်မျိုးဖြစ်ဖို့ရမလဲလို့ဆိုတော့ဝိပဿနာဉာဏ်လေးတွေဖြစ်ဖို့ထားရမယ်ဟုတ်တယ်မလားအရင်ဘဝတွေကဖြစ်ဖို့ထားမယ်ဆိုရင်လည်းယခုဘဝမှာအဲ့ဒီဉာဏ်ရဲ့သတိကြောင့်လောကဒရမဉာဏ်လွယ်လွယ်နဲ့မရနိုင်ဘူးလားရနိုင်လားအရင်ဘဝတွေကမဖြစ်ဖို့ထားခဲ့ရင်လည်းယခုဘဝမှာဖြစ်ရင်လည်းအဲ့ဒီဖြစ်တဲ့မဉာဏ်ကနေပြီးတော့ဝိပဿနာဉာဏ်ကနေပြီးတော့လောကတရာမဉာဏ်ကျေးဇူးပြုပြီးတော့လောကတရာမဉာဏ်မရနိုင်ဘူးလားရနိုင်အဲ့ဒီလိုဆိုရင်လောကတရာမဉာဏ်ရဖို့မိမိရဲ့တဏ္ဍမှာဉာဏ်ကလေးတွေကောင်းနေဖို့မလိုဘူးလားလို့လားမလိုပါဘူးအဲ့ဒီတော့ဉာဏ်ကလေးတွေထက်သန်နေစေခြင်းပါတယ်ဆိုရင်ဘာကုသိုလ်လေးတွေလုပ်ပေးရမှာလဲဘာဝနာကုသိုလ်လေးတွေလုပ်ပေးရမယ်အဲ့ဒီတော့ယောဂိတော်ဒကာသမားတွေကအားကားလို့ဒီဘက်မှာတရားထုတ်တာမက်ဖို့လည်းမရပါဘူးလည်းကားပါပဲဒီလိုတော့မတွေးနဲ့နော်ဖြစ်ပြက်ကလေးတစ်ခါမြင်ဝိပဿနာဉာဏ်ကလေးတစ်ချိန်မကိန်းဘူးလားကိန်းသွားလားဉာဏ်ကလေးမရင်းကျက်ဘူးလားရင်းကျက်သွားလားရင်းကျက်သွားတယ်အဲ့ဒီရင်းကျက်သွားတဲ့အသိဉာဏ်ကလေးတွေတစ်ချိန်တစ်ချိန်မကဖြစ်ပြက်ဒီကျဲကျဲဉာဏ်ကနေဖြစ်ပြက်ဒီစစ်စစ်မြင်ဖြစ်ပြက်ဒီစစ်စစ်ဉာဏ်ကနေတစ်ခါနဲ့မြင်သွားတဲ့အချိန်ကျတော့လောကတရားမဉာဏ်မရနိုင်ဘူးလားရနိုင်အဲ့ဒါကြောင့်မလို့ဉာဏ်ပညာလောကတရာမဉာဏ်ရဖို့အတွက်အထောက်အပံ့ဖြစ်စေတဲ့တရားကဘာတရားလဲလေဝိပဿနာဘာဝနာတရားဘာတရားပါလဲဘာဝနာတရားဒါကြောင့်မလို့လောအပ်တဲ့လုံငန်းဘယ်လိုမျိုးရှိတော့အောင်ရရှိတယ်ဘာလုံငန်းတွေတော့ဒါနဒါနာကုသိုလ်ရယ်သီလကုသိုလ်ရယ်ဘာဝနာကုသိုလ်ရယ်အောင်ရရှိတယ်နော်နောက်ဆုံးဒီကောင်းချောက်တော့နိဗ္ဗာန်ကိုတကယ်ပို့ပေးနိုင်တာကဘာဝနာကုသိုလ်ကမှပို့ပေးနိုင်တာပါ။ဒါပေမဲ့လို့ရှင်ရံချင်းနဲ့ဒါနာကုသိုလ်မလိုဘူးလား။သီလကုသိုလ်လည်းမလိုဘူးလား။ဒါလည်းလိုရတာပါပဲ။ဟုတ်တယ်မလား။သင်္ဘောကြီးဒီစိနဲ့ခရီးသွားတဲ့ပုဂ္ဂိုလ်လိုပေါ့လေ။ဘာနဲ့သွားမလဲလို့ဘယ်လိုပြောမလဲ။သင်္ဘောနဲ့သွားမယ်။အဲဒီသွားမဲ့ခရီးစဉ်မှာဘယ်သူတွေအဓိကကြားတယ်မင်းရင်သင်္ဘောတွေအဓိကကြား။မကြားဘူးလားကြား။သင်္ဘောရှိလို့သာသွားလို့ရတာ။သင်္ဘောမရှိသွားလို့ရပါမလား။သို့တော်လည်းအဲဒီသင်္ဘောမှာမောင်းမဲ့ဆက်เสียမပါရင်ဖြစ်ပါမလား။ဒါလည်းမဖြစ်ဘူးစက်ပစ္စည်းမပါရင်လည်းဖြစ်ပါမလား ဒါလည်းမဖြစ်ဘူးစက်ပစ္စည်းလည်းပါမမောင်းနိုင်တဲ့ပုဂ္ဂိုလ်လည်းပါမအဲ့ဒါမှဒီသိမောဒီလိုရခီဖြောင်းဖြောင်းတန်းတန်းရောက်နိုင်ပါတယ်ဟုတ်တယ်မလားချက်လေးကသာပါပဲသံသရာဝတ္တုခမှာလွတ်ထွက်ရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ကြီးကုံတဲ့ဟိုဘယ်ကန်းတစ်ဖက်တည်းရောက်လို့တဲ့ပုဂ္ဂိုလ်တရားပါလည်းပဲမိမိရဲ့ခန္ဓာမှာဘယ်လို့တည်လှောက်ထားဖို့လိုတော့ဒါနာကုသိုလ်ရဲ့သီလကုသိုလ်ရဲ့ဘာဝနာကုသိုလ်ရဲ့ဘယ်လိုမျိုးလိုပါလဲဒါနကုသိုလ်သီလကုသိုလ်မလိုပါဘူးငါတို့ဘာဝနာကုသိုလ်လို့ပြီးတာပဲလို့ဒီလိုတော့မတွေးနဲ့နော်ဘာဝနာကုသိုလ်ရဲ့ဒီကဖြစ်ပြီဖြစ်냐တော့လည်းပဲခုနသိမောကြည့်လို့ပဲဒါနကုသိုလ်မပါဘဲနဲ့လည်းပဲစိတ်ချမ်းသာနေနေနဲ့လောကတရားတရားစက္ကန့်တန်းလို့မလွယ်ပါဘူးသီလကုသိုလ်မပြည့်စုံရင်လည်းလွယ်ပါမလားအဲ့ဒါကြောင့်မလို့လုံငန်းစဉ်နေနဲ့ကြောက်ရင်ဘယ်လိုမျိုးတော့ဘယ်လိုဘာလို့ဒီလိုရမလဲဒါနကုသိုလ်ရဲ့သီလကုသိုလ်ရဲ့ဘာဝနာကုသိုလ်ရဲ့လုပ်ငန်းစဉ်ကဘယ်လိုမျိုးတော့ဟုတ်ပြီလုပ်ငန်းစဉ်က3မျိုးအဲ့ဒီလုပ်ငန်းစဉ်3မျိုးကနောက်ကနေ6ပတ်ပြေးမယ်ပစ္စည်းတွေလို့မလားအခုကစစ်မြေပြင်ထွက်နေတဲ့စစ်သားတယောက်စစ်တပ်တရားကိုနောက်ကနေ6ပတ်ပြေးနေတဲ့6ပတ်ပစ္စည်းတွေမလိုဘူးလားလို့လား ဆွေလေးတို့ကပါပဲတရားဓမ္မရှင်းမှတ်သုံးတတ်ဖို့ရောက်နေတဲ့ပုဂ္ဂိုလ်များရဲ့တရားဓမ္မရှင်းမှတ်သုံးတတ်ဖို့ကြိုးစားနေတဲ့ယောဂီပုဂ္ဂိုလ်များရဲ့သဒ္ဓမ္မလည်းပဲနောက်ကအထောက်အပံ့လို့ဒီမလို့ဘူးလားလို့လားကြံပြောပါဦးအဲ့ဒီလို့တွေကဘာတွေပါလဲလုံလားမလို့လို့တော့အဲ့ဒီတောင်းမျိုးလိုပြီအဲ့ဒီတောင်းမျိုးနဲ့ပြည့်စုံပြီဆိုရင်ရှင်းပိုင်းမှာတရားရှင်းမှတ်သုံးတတ်တဲ့အခါမှာကျင့်စဉ်တောင်းမျိုးကိုလောလောကူကူနဲ့ကျင့်ဖို့ရတဲ့အချိန်ပြေဘူးလားပြေသွားလားကျင့်စဉ်တောင်းမျိုးကဘယ်လိုတွေလဲတော့ပြောကြည့်ပါဦးသီလရဲ့သမာဓိရဲ့ပညာရှင်းတဲ့ထွက်တဲ့စိတ်တည်းရောက်ရစီအာယုံနဲ့မပြောက်သေးနဲ့နော်သူရဲ့တဏ္ဍာမှာဘာတွေပါရမလဲချောတန်စာတွေပါရမယ်အကာအကွယ်တွေပါရမယ်လက်လက်တွေပါရမယ်ဘယ်နှမျိုးပါရမှာလဲတောင်းမျိုးပါရမယ်အဲ့ဒါတော့ပဲယောဂီတို့ရဲ့တဏ္ဍာမှာလည်းပဲတရားဘယ်နှမျိုးရှိရမှာလဲမင်းတောင်းမျိုးရှိရမယ်အဲ့ဒီတောင်းမျိုးကဘယ်လိုတွေလဲဆိုတော့နံပါတ်၁ကသီလနံပါတ်၂ကသမထနံပါတ်၃ကပညာသီလရဲ့သမာဓိရဲ့ပညာရဲ့ဘယ်နှမျိုးတော့ဟုတ်ပြီအဲ့ဒီတောင်းမျိုးအဲ့ဒီတော့ကစပွားလိုက်တဲ့အခါကျတော့မဂ္ဂင်၈ပါးလို့ခေါ်ပါတယ်။မဂ္ဂင်ဘယ်နှပါးလို့ခေါ်တော့ဘာဖြစ်လို့ဘယ်တော့ကမဂ္ဂင်လို့ခေါ်တယ်လဲဆိုရင်ဒကာရမတွေမဂ္ဂင်ဆိုတဲ့အလောက်ကဒကာရမတွေရဲ့တဏ္ဍာမှာရှိနေတဲ့အမတ္တပူလောင်စေတတ်တဲ့ကိလေသာတွေကိုလည်းပဲသူကနှိမ့်တတ်တတ်ပါတယ်။ဟုတ်တယ်မလား။ဒကာရမတွေရဲ့တဏ္ဍာမှာကိလေသာအပူတွေမရှိဘူးလားရှိနေလား။အဲ့ဒီကိလေသာအပူတွေဘယ်လိုနှိမ့်ပြီးမလဲလို့ဒကာရမတွေကစဉ်းစားကြည့်မယ်ဆိုရင်ဖုန်းကြီးတို့ကလည်းညှိပေးလို့မရဘူး။ရပါမလား။ဖုန်းကြီးတို့ကညှိပေးလို့မရဘူး။ဘယ်သူကမှညှိပေးနိုင်တယ်လဲဆိုရင်မဲခင်တရားကမှညှိပေးနိုင်တယ်။ဘယ်သူကညှိပေးနိုင်တော့။မဲခင်တရားကမှညှိပေးနိုင်တာ။ဒီလိုမလား။အဲ့ဒီမဲခင်တရားကဘယ်နှပါးရှိတယ်လဲပြီးတော့၈ပါး။ဘယ်နှပါးပါလဲ။အဲ့ဒီ၈ပါးကိုအောက်ဆွဲလိုက်ဖွဲလိုက်တဲ့အခါကျတော့သီလမဲခင်ကဘယ်နှပါးတော့။၃ပါး။သမာဓိမဂ်ကဘယ်နှပါးတော့ပညာမဂ်ကဘယ်နှပါးတော့အော်ဒီလိုဆိုတော့ဒီမဂ်တွေကယောဂီတို့ရဲ့တဏ္ဍာမှာယခုလိုတရားရှုမှသုံးတက်နေတဲ့အချိန်ခါမှာအချိန်ပြည့်အဖို့ပြုနေရမယ်မဂ်တွေလို့ဒီလိုပြောရင်မှားပါမလားယောဂီတို့အချိန်ပြည့်အဖို့ပြုနေရမှာမဂ်ဘယ်နှပါးတော့ဘယ်တရားတွေအဖို့ပြုနေရမှာလဲမဂ်တရားတွေအဖို့ပြုနေရဟုတ်တယ်မလားအချိန်ပြည့်လေသွားရင်လည်းလဲသွားတဲ့အချိန်ခြိုင်ရင်လည်းခြိုင်တဲ့အချိန်စားရင်လည်းစားတဲ့အချိန်ဘယ်လိုပေါ်ပြုတ်နေရမှာလဲလက်ကင်တရားပေါ်ပြုတ်နေရမှာယခုတော့တရားရှုမှတ်တဲ့တရားနားတဲ့အချိန်ကျတော့လည်းဘယ်လိုပေါ်ပြုတ်နေရမှာလဲလက်ကင်တရားပဲပေါ်ပြုတ်ရမှာပဲနော်ဒီလိုမလားဒါမိမိတို့ရဲ့အိယာကောမိမိတို့ရဲ့အိယာနာနေတဲ့ပုဂ္ဂိုလ်ဆောင်းနာနေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေတော့ပေါ်ပြုတ်လို့ရပါမလားဒီပုဂ္ဂိုလ်တွေတော့ပေါ်ပြုတ်လို့ကတော့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာပုံပြီးနှိမ့်နေတဲ့စားရင်ရှိပါပေါ်ရနာပေါ်ရမယ်ဘယ်တော့မှညှိမှာမဟုတ်ဘူးဒီလိုမလားဒါကြောင့်မလို့ယခုလိုတရားရှင်းမှတ်တဲ့အခါမှာဘလို့ကိုပေါ်ပြရမှာလဲမဲခင်ကိုပေါ်ပြရမယ်ဘလို့အားကိုရမှာလဲမဲခင်ကိုအားကိုရမယ်မဲခင်ကဘယ်နှပါးရှိတယ်ဆိုရင်၈ပါးအောက်ဆုံးလိုက်ပြောတဲ့အခါကျတော့သီလမဲခင်ပေါင်းမှာသမာဓိမဲခင်ပေါင်းမှာပညာမဲခင်နှစ်ပါးအားလုံးပေါင်းလိုက်လို့ဆိုရင်ဘယ်နှပါးတော့ဟုတ်ပြီအဲ့ဒီလက်ကြီး၈ပါးထဲမှာဒကာဓမ္မတွေသေးသေးချာချာနားထောင်တော့သီလမဂ်ကြီးသုံးပါးမပါဘူးလားပါလားသီလမဂ်ကြီးသုံးပါးပါအဲ့ဒီသီလမဂ်ကြီးသုံးပါးကခုနကတည်းကဗာနဲ့တူတယ်လို့ဥပမာပေးထားတော့ခြောက်ဝတ္တဆာနဲ့တူတယ်လို့ပြောထားတယ်သီလမဂ်ကြီးသုံးပါးဗာနဲ့တူပါလေခြောက်ဝတ္တဆာနဲ့တူပါတယ်နော်ဒီလိုမလားခြောက်ဝတ္တဆာဆိုတာကစိတ်ဉာဏ်တွေထွက်တဲ့ပုဂ္ဂိုလ်တရားရဲ့တဏ္ဍာမှာမပါမဖြစ်တဲ့ပစ္စည်းမပါလို့ဖြစ်ပါမလားချောတန်ဆာမမပါရင်စိတ်ပီတရားနဲ့တူပါမလားမတူဘူးချောတန်ဆာမမပါရင်အဲ့ဒီပုဂ္ဂိုလ်တဏှာကြီးလွယ်ထားပြီမဲ့စိတ်သားတရားနဲ့တူပါမလားမတူဘူးနော်အဲ့ဒီလိုဆိုရင်ယောဂီများရဲ့တဏှာမှာသီလတရားမှမပြည့်စုံရင်လည်းယောဂီရဲ့ပုံမှန်တရားနဲ့တူပါမလားမတူဘူးအဲ့ဒီကဒီနေရာမှာလွယ်တဲ့သီလဆိုတာက၅ပါးသီလလို့လည်းပြောလို့ရပါတယ်၈ပါးသီလလို့လည်းပြောလို့မရဘူးလားရလားတော်တော်အဲ့ဒီ၅ပါးသီလနဲ့၈ပါးသီလလို့ဆိုတာက၅ပါးသီလနဲ့၈ပါးသီလလို့ဆိုတာကကာယကံနဲ့ဝစီကံတော့ကထိနိုင်တယ်မနောကံထိနိုင်ရလားမထိနိုင်ဘူးနော်ကာယကံနဲ့ဝစီကံလုံးချောင်းအောင်သူတို့ကမထိနိုင်ဘူးလားထိနိုင်လားသူများတဲ့မတတ်ပါဘူးကာယကံသီလမလုံးချောင်းဘူးလားအော်မူသားမပြောပါဘူးဝစီကံသီလမလုံးချောင်းဘူးလားလုံးချောင်းသွားတယ် ဒါပေမဲ့လို့မိမိရဲ့စိတ်ထဲမှာရှိနေတဲ့ကိလေသာတွေကိလေသာမဖြစ်အောင်လုံခြုံဖို့ကြတော့အဲ့ဒီသီလတရားတွေနဲ့ထိနိုင်ပါမလား မထိနိုင်ဘူးဒီလိုမလားအဲ့ဒီသီလတရားတွေကမနောကသီလလုံခြုံကာပဲစောင့်ရှောက်နိုင်ပါမလားမစောင့်ရှောက်နိုင်ဘူးကာယကံသီလရဲ့ဝစီကံသီလရဲ့အရကရလုံခြုံသူတို့ကမစောင့်ရှောက်နိုင်ဘူးလားစောင့်ရှောက်နိုင်တယ်မနောကသီလလုံခြုံစောင့်ရှောက်နိုင်ပါမလားဝိပဿနာတရားလို့အားထုတ်တယ်ဆိုတာကခန္ဓာကိုယ်နဲ့လုံးတယ်လို့လားစိတ်နဲ့လုံးတယ်လို့လားနှောင်းနဲ့ပြောတယ်လို့လားစိတ်နဲ့လုံးတယ်လို့လ
ား
စိတ်နဲ့လုံးတယ်လို့အဲ့ဒါစိတ်နဲ့လုံးတယ်လို့ဆိုတာဒကာဓမ္မတွေစိတ်မှမစင်ကြယ်ပါဘူးဆိုရင်ဝိပဿနာရှုလို့ရပါအဲ့ဒါဆိုရင်စိတ်စင်ကြယ်ဖို့စကြတော့ကာယကံစိတ်စင်ကြယ်ဖို့ကြတော့၅ပါးသီလတို့၈ပါးသီလတို့အဲ့ဒီသီလကုသိုလ်တွေလောင်းနေလည်းပဲလုံလောက်မရှိပါမလ
ား
မရှိဘူးနော်အေးစိတ်စင်ကြယ်ဖို့ကြတော့ဣန္ဒြိယသာဝရသီလလို့ခေါ်တယ်ဣန္ဒြိလုံးကြုံမို့လို့တယ်မလိုဘူးလားလို့လားဘာလို့ကြုံမို့လို့ပါလေဣန္ဒြိလုံးကြုံနေရမယ်ဣန္ဒြိကဘယ်လိုမျိုးရှိတယ်လဲဆိုတော့၅မျိုးရှိတယ်မျက်စိနားနှာခေါင်းလျှာကိုစိတ်6မျိုးရှိတယ်ပေါ့နော်ဣန္ဒြိဘယ်လိုမျိုးရှိတော့6မျိုးရှိတယ်အဲ့ဒီ6မျိုးထဲမှာအဓိကကတော့ဘယ်လိုလဲဆိုတော့စိတ်အဓိကဘယ်လိုပါလေမျက်စိရှိရင်စိတ်ကိုမကြည့်ဘူးလားကြည့်မှာလားအဲ့လိုကြည့်တဲ့အခါကျတော့အဆင်းကိုမြင်နဲ့မြင်စိတ်ရဲ့နောက်မှာတွေးကြောစိတ်မလာဘူးလားလားနားကနေတန်ကိုကြားရင်ကြားစိတ်မရှိဘူးလားဖြစ်လားကြားစိတ်ဖြစ်ပြီးကြားစိတ်ရဲ့နောက်မှာတွေးကြောစိတ်မလာဘူးလားလားအဲ့ဒီတော့မြင်စိတ်ကြားစိတ်စသည်တို့ရဲ့နောက်မှာတွေးကြောစိတ်ကလေးလိုက်တယ်ဘယ်လိုလိုက်တော့တွေးကြောစိတ်ကလေးလိုက်နေတယ်နော်အဲ့ဒီတော့ကတော့အဲ့ဒီတွေးကြောစိတ်ကလေးကမိမိမြင်လိုက်ရတဲ့အဆင်းနဲ့ပတ်သက်ပြီးတော့မတွေးဘူးလားတွေးလားကြားလိုက်ရတဲ့အတန်နဲ့ပတ်သက်ပြီးတော့မတွေးဘူးလားတွေးလားဒီလိုတွေးတော့တွေးကားစိဆိုတဲ့အတိုင်းပဲတွေးမှာကတမျိုးတည်းလားအမျိုးမျိုးတွေးမှာလားအများအားဖြင့်ကောင်းတာတွေကြီးပဲတွေးမယ်လို့ယူဆလို့ရပါမလားကောင်းတာတွေလည်းပါခြင်းပါမယ်မကောင်းတာတွေလည်းမပါဘူးလားကောင်းတာတွေလည်းတွေးခြင်းတွေးမှာပဲမကောင်းတာတွေလည်းပဲတွေးခြင်းတွေးနေမှာပဲဒီလိုမလားအဲ့ဒါတော့တွေးတဲ့အခါကျတော့လောဘဖြစ်စေနိုင်တဲ့အတွေးတွေလည်းမတွေးဘူးလားဒေါသအတွေးတွေလည်းပဲသူမတွေးဘူးလားမြင်လိုက်တယ်မြင်လိုက်တယ်ဆင်းလေးကမိမိဖြစ်တဲ့ဆင်းလေးနဲ့ဖြစ်မယ်ဆိုရင်ဆက်တွေးလိုက်တဲ့တွေးတယ်မှာတဏှာလောဘတွေမပါဘူးလားပါပါမြင်လိုက်တယ်မြင်လိုက်တဲ့ဆင်းလေးကမိမိမနှိမ့်တဲ့ပုံကိုယ်ရဲ့ဆင်းဆိုရင်စိတ်ထဲမှာဒေါသအတွေးလေးတွေဝင်မလားဝင်သွားလားလောဘအတွေးလေးတွေဝင်တယ်ဒေါသအတွေးလေးတွေဝင်တယ်ဩမြင်လိုက်တဲ့ဆင်းကကြည်ရစရာဆင်းလေးနဲ့တွေ့မယ်ဆိုရင်သရတရားနဲ့ပတ်သက်တဲ့ကုသိုလ်အတွေးလေးတွေဝင်မလားဝင်သွားလားအဲ့ဒါကြောင့်မလို့လုံရင်ချုပ်လိုက်တော့မကောင်းတဲ့အတွေးလေးတွေ့ခြင်းတွေ့ပါပဲမတွေးဘူးလားကောင်းတဲ့အတွေးလည်းပဲမတွေးဘူးလားတွေးလားတွေးပါပဲဒီလိုမလားအဲဒီတော့မိမိရဲ့တဏ္ဍာမှာလောဘအတွေးဒေါသအတွေးမောဟအတွေးစတဲ့ကိလေသာအတွေးလေးတွေနဲ့တွေးလိုက်မယ်ဆိုရင်ပရိစ္ဆေသမုပ္ပါဒ်မလဲဘူးလားလဲတော့ကိလေသာတရားတွေမဖြစ်ဘူးလားဖြစ်သွားမှာလားဖြစ်သွားမှာပဲအဲဒီတော့ဖြစ်သွားမယ်ဆိုရင်အပြင်းပါးက၅ပါးသီလတွေ၈ပါးသီလတွေနဲ့ဘယ်တော့ပဲချိန်ချိန်မိမိရဲ့စိတ်ထဲကမိမိရဲ့အတွေးကိုမိမိမနိုင်ပါဘူးဆိုရင်သူရဲ့တဏ္ဍာမှာစိတ်ကလေးတွေရှုစင်နေပါမလားရှုနေပါဘူး။ဒါတော့မရှုစင်ဘူးဆိုရင်လည်းပဲဒီနေရာမှာဝိပဿနာတရားလို့အားထုတ်လို့ရပါမယ်။ဒါကြောင့်မလို့ပရမဟောလောဟတာကမိမိရဲ့စိတ်ကလေးရှုစင်နေဖို့လိုတယ်။မိမိရဲ့ဖြစ်စိတ်ကလေးရှုစင်နေဖို့ဆိုရင်အိန္ဒိရေလုံခြုံဖို့မလိုဘူးလားလို့လား။အိန္ဒိရေလုံခြုံဖို့လိုတဲ့အခါကျတော့မြတ်စွာဘုရားတခင်ဆိုတော့မြတ်ကြီးကဘာပြောတော့သိတာဘေခွေဘေခုအိတိဘေခွေဘေခုသက္ကလာရမဏိတဝါနာနုမိတ္တကာယဟောတိနာနုပင်တဲ့ကာဟိဟုတ်တယ်မလားဉာဏ်မလို့ပြန်လိုက်တဲ့အခါကျတော့ချက်သားတော့ယဟန်ဆိုတဲ့ပုဂ္ဂိုလ်သုံးမဟုတ်ယောဂီပုဂ္ဂိုလ်တရားသည်ဉာဏ်စိတ်ရဲ့ဆင်းရဲကိုမြင်လိုက်တဲ့အခါမှာနာနုမိတ္တကာယဟောတိပုံမှန်သရာစီကိုစိတ်မရောက်ပါစေနဲ့ဘယ်စီကိုစိတ်မရောက်ရဘူးလဲပုံမှန်သရာစီကိုစိတ်မရောက်ပါစေနဲ့ဒီလိုမလားနောက်တစ်ခါကျတော့နာလို့ပြင်တဲ့ကဟိလက်ချေလှူရှားမှုဆိုတဲ့အမူအရာလေးတွေအဲ့ဒီဒီကိုလည်းပဲစိတ်မရောက်ပါသေးနဲ့မြတ်စွာဘုရားကမတမ်းမြေဘူးလားဒါလားဒါပြတာလို့ဒါရတယ်ဆိုရင်တဲ့သက္ကနာရူပလေးတဝါအာတဝုဒ္ဓဝိရတံအာတဝုဒ္ဓဝိရတံဒေါမနအာတဝုဒ္ဓဝိရတံရာဂဒေါမနတာဩပိသံတိအနောသဝေယောအကယ်၍မျက်စိနဲ့ဆင်းကိုမြင်လိုက်တဲ့အချိန်အခါမှာမိမိရဲ့အိန္ဒိရေကိုလုံးချောင်မစောင့်သိမှုဆိုရင်ရာဂဒေါသစရှိတဲ့အာတောတရားတွေ မိမိကိုနှိမ့်ဆက်လိုက်တယ်ဟုတ်တယ်မလားအာလောတရားတွေမိမိကိုမနှိမ့်ဆက်ဘူးလားနှိမ့်ဆက်တယ်အာသောလေယာနှိမ့်ဆက်တယ်ဆိုတာတခြားပြောတာလားကိလေသာတရားတွေပွားတယ်လို့ပြောတာလားအဲ့ဒါကြောင့်မလို့မျက်စိကနေဆင်းလို့မြင်လိုက်ရင်ပုံမှန်ကံစီကိုလည်းစိတ်မရောက်ပါသေးနဲ့လက်ရှိစားတဲ့မွေရာစီကိုလည်းစိတ်မရောက်ပါသေးနဲ့အဲ့ဒါကြောင့်ရောက်သွားရင်ဘာဖြစ်တတ်တယ်လဲကိလေသာတရားတွေရဲ့အနှိမ့်ဆက်ခံရမယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ကိလေသာတရားရဲ့နှိမ့်ဆက်မခံရအောင်မြင်ရင်မြင်တဲ့နောက်မှာအိန္ဒိတွေလုံခြုံနေပါသေး။ကြားရင်ကြားတဲ့နောက်မှာအိန္ဒိတွေလုံခြုံနေပါသေး။အဲ့ဒီတော့အိန္ဒိတွေလုံခြုံမယ်ဆိုရင်ဣန္ဒိရိယသံဝရသီလအိန္ဒိတွေလုံခြုံတဲ့သီလမဖြစ်ဘူးလားဖြစ်လား။ဖြစ်တယ်။အဲ့ဒါကြောင့်မလို့တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်တရားရဲ့သံတမသီလပြည့်စုံဖို့အရင်မရှိဘူးလားကြည်လား။၅ပါးသီလ၈ပါးသီလနဲ့ဘယ်သီလပို့ပြီးတော့ရေးကြည့်ပါလေ။အိန္ဒိရိယသံဝရသီလအိန္ဒိတွေလုံခြုံရမယ်သီလသိရေးကြည့်တယ်နော်။ကောင်းပြီဒါပြလို့ရှိရင်မိမိရဲ့တဏှာမှာအိန္ဒိတွေလုံးကြုံနေပါပြီအိန္ဒိတွေလုံးကြုံတဲ့အခါကျတော့သွားတော့လည်းပဲသွားတဲ့အမှုရာယောဂီရဲ့အမှုရာလေးနဲ့မျက်လွာလေးချဟောဒီဒီမကြည့်ပဲနဲ့တဏှာချင်းတဏှာချင်းတတိလေးကိန်းပြီးတော့သွားနေတယ်ယောဂီရဲ့ပုံမှန်ကမပေါ်ဘူးလားပေါ်နေလားတခြားကြောင့်လားအိန္ဒိတွေလုံးကြုံနေလို့လားကြားတဲ့အခါလည်းဒီတိုင်းပဲနော်ဟောတန်ကလေးကြားတယ်အဲ့ဒီတန်ကလေးကိုကြားပြီးတော့ဒီတန်လေးနောက်မှာစိတ်တွေအာကစားနေမယ်ဒီကံကလေးကိုပဲအာယုံပြုအာယုံပြုပြီးတော့တရားနဲ့တရားဆွေးနွေးကြမယ်ပြောဆိုနေကြမယ်ဆိုရင်ယောဂီရဲ့မူရာပေါ်ပါမလားအနတ်နိုင်ရင်လည်းဒီတိုင်းပဲရတာဆိုင်လည်းဒီတိုင်းပဲချိတွေ့ကြချိရင်လည်းဒီတိုင်းပဲဟုတ်တယ်မလားအဲ့ဒီတော့ဘယ်အာယုံနဲ့ပဲတွေ့တဲ့အာယုံပေါ်မှာမိမိရဲ့စိတ်ကရောက်သွားမယ်ဆိုရင်အဲ့ဒီတော့ရောက်သွားတဲ့နေ့တိုင်းလည်းစိတ်ကလည်းယောဂီရဲ့စိတ်မဟုတ်တော့ဘူးပုံမှန်ကံကလည်းယောဂီရဲ့ပုံမှန်ကံဟုတ်သေးရဲ့လားဒါကြောင့်မလို့ယောဂီရဲ့ပုံမှန်ကံနဲ့ပြည့်စုံအောင်အိန္ဒိရေမလုံးကြုံရဘူးလားလုံးကြုံရအိန္ဒိရေလုံးကြုံတာဒီယောဂီရဲ့ပုံပန်းတရားနဲ့ပြည့်စုံလုံးကြုံရဟုတ်တယ်မလားရှားဝတ္တန်သာလေးဆင်းရဲသွားရင်စိတ်တရားရဲ့ပုံပန်းတရားမပေါ်ဘူးလားပေါ်လားချွန်းလို့လာပဲအိန္ဒိရေသီလလုံးကြုံနေရင်လည်းယောဂီရဲ့ပုံပန်းတရားယောဂီရဲ့အသိဉာဏ်နဲ့မညီဘူးလားညီသွားလားညီပြီညီသွားကြတော့လည်းပဲဒကာရမတွေစိတ်သားတွေကစိတ်နေပြီဆွဲတဲ့အခါမှာအဝယ်စားကတော့ပါပင်ပါသွားကြတော့လည်းပဲတကယ်တမ်းရန်သူနဲ့ချိုးဟဲခောက်ဟဲပြုတ်လို့တဲ့အခါကျတော့မိမိရဲ့တဏ္ဍာမကာကွယ်ဖို့ကတိုင်းနေသွားတယ်ဟုတ်တယ်မလားစိတ်သာတစ်ဖက်စိတ်တွေကိုပြန်လဲချိုးဖို့ခောက်ဖို့ကြတော့လက်နဲ့မျိုးမျိုးအဲ့ဒီတရားတွေနဲ့အဲ့ဒီပစ္စည်းတွေနဲ့တစ်ဖက်ရန်သူကိုမတိုက်ခိုက်ရဘူးလားတိုက်ခိုက်ရလားဒါကြောင့်မလို့တကယ်တမ်းရန်သူကိုတိုက်ခိုက်တဲ့အခါကျတော့အဝိစကအဓိကမဟုတ်တော့ဘူးဘာကအဓိကဖြစ်သွားလဲဆိုရင်တိုင်းနေသွားတဲ့အကာကွယ်တွေကအဓိကလေတွေများတွေလက်လက်တွေကအဓိကမပြေဘူးလားဖြစ်ပါလားအဲ့ဒီလိုပဲမိမိရဲ့တဏ္ဍာမှာလည်းပဲကိလေသာတိုက်ပွဲဝင်ဆွဲတဲ့ယောဂီပုဂ္ဂိုလ်တရားရဲ့တဏ္ဍာမှာအဲ့ဒီလိုလုံခြုံမှုကတော့မလိုဘူးလားလို့လားဆိုတော့အဲ့ဒီအလို့ဒီအခြားလားသီလနဲ့ကြင်လို့လား၅ပါးသီလ၈ပါးသီလ၉ပါးသီလအဲ့ဒီလုံခြုံတဲ့သီလအဲ့ဒီသီလတွေအားလုံးဒီအခြားလားသီလနဲ့ကြင်လားသီလနဲ့ကြင်တော့ပြည့်စုံဖို့မလိုဘူးလားလို့လားဆိုတော့လည်းပဲကိလေသာတိုက်ပွဲတကယ်ဝင်ဆွဲတဲ့အခါကျတော့သီလနဲ့ကြင်နဲ့သီလမဲ့ခင်ဆိုတဲ့အလုံးနဲ့ဝင်နှဲရမှာမဟုတ်တော့ဘူး။သမာဓိမဲ့ခင်နဲ့ဝင်နှဲရမယ်။ပညာမဲ့ခင်နဲ့ဝင်နှဲရမယ်။အဲဒါကြောင့်မလို့သီလနာတိုက်ပွဲဝင်နှဲတဲ့အခါမှာကြတော့မဲ့ခင်၈ပါးရှိနေရှိနေတော့လည်းမဲ့ခင်ဘယ်နှပါးနဲ့တိုက်ရမှာလဲ။ဒါမဲ့ခင်တွေတော့သမာဓိမဲ့ခင်သုံးပါ။ပညာမဲ့ခင်နှစ်ပါး။ဟုတ်တယ်မလား။သမာဓိမဲ့ခင်သုံးပါဆိုတာကမိမိရဲ့တဏ္ဍာမကုဏပြောခဲ့တဲ့ဘယ်လိုတွေတော့တတိယဝရိယရဲ့သမารီပထမတဲ့တော့တတိမမိမိရဲ့တဏ္ဍာမမထိန်နိုင်လို့တတိမကိန်းနိုင်လို့ဆိုရင်ကိလေသာတရားတွေစော်တင်းကိုမဝင်ဘူးလားဝင်လာမှာလားဝင်လာမှာပဲဝရိယတရားတွေကလည်းထက်တဲ့တဏ္ဍာမရှိရဘူးလားရှိရလားဝရိယတရားတွေကရော့သွားမယ်ဆိုရင်မိမိရဲ့တဏ္ဍာမပြင်းပြမှုဆိုတဲ့ကိလေသာတွေမဝင်ဘူးလားဝင်လာမှာလားဝင်လာမှာပဲဟုတ်တယ်မလားနောက်တစ်ခါသမာဓိဆိုတဲ့အကာအကွယ်လေးလည်းမရှိဘူးလားရှိရလားသမာဓိကမရှိဘူးဆိုရင်မိမိရဲ့တဏ္ဍာမှာအဲ့ချိန်တိုင်းကြီးမှုပြင်းပြမှုဆိုတဲ့ကိလေသာတွေမဝင်ဘူးလားဝင်လာပါလားအဲ့ဒီကိလေသာတွေတရားတွေမဝင်အောင်မိမိရဲ့တဏ္ဍာမှာတတိယဝရိယရဲ့သမာဓိရဲ့သမာဓိမဲ့ခင်တုံးမနဲ့အကာအကွယ်လေးတွေလုံးမထားရဘူးလားအဲ့ဒီတော့လောက်ထားပြီးတော့ခါကြတော့ပြန်လဲပြီးတော့ကိလေသာတရားကိုပယ်တတ်နိုင်အောင်ကြိုးစားဖို့ဆိုရင်ပညာမဲ့ခင်ဘယ်နှပါးနဲ့ကြိုးစားရမှာလဲဘယ်လိုတွေပါလဲသမ္မာဒိဋ္ဌိရဲ့သမ္မာသင်္ကပ္ပရဲ့အားလုံးပေါင်းလိုက်တော့လုံလောက်ကိုဝင်တဲ့အခါမှာမဲ့ခင်၅ပါးနဲ့ဝင်ရမယ်။ဘယ်နှပါးနဲ့ဝင်ရမှာလဲ ပြည့်စုံရမှာကတော့မဲ့ကဘယ်နှပါတော့ပေါင်းပါနဲ့ပြည့်စုံရမှာဟုတ်တယ်မလားပြည့်စုံရပြည့်စုံရမှာကသီလမဲ့ကဘယ်နှပါတော့ပေါင်းပါသီလမဲ့ကတော့မှာကတော့မိမိရဲ့တဏ္ဍာမှာပြည့်စုံထားဖို့မလိုဘူးလားလို့လားတော့ပြည့်လာတဲ့အတိုင်းဝင်လွဲတဲ့အခါကျတော့သီလမဲ့ကအဓိကလားကျန်တဲ့မဲ့က၅ပါးကအဓိကလားကျန်တဲ့မဲ့က၅ပါးကိုဒီနေရာမှာစာရေးပြီးတဲ့မှာကာရကမဲ့ကလို့ခေါ်တယ်နော်ဘာမဲ့ကလို့ခေါ်တော့ကရကမဲ့ကင်းဆိုတာအလောသမမဲ့ကင်းလို့ဆိုလိုတာပေါ့အဲ့ဒါကိုပဲ၅ပါးရှိတဲ့ပြေသိကိကမဲ့လို့လည်းဒီလိုခေါ်ပါတယ်အဲ့ဒီ၅ပါးနဲ့တိုက်တဲ့အခါကျတော့မှဩကိလေသာတွေရန်သူတွေတရားပိတရားတရားပိတရားမကြဝင်လာကြသွားမှာလားအဲ့ဒီတော့ကြသွားတော့ကိလေသာတိုက်ပွဲဝင်ရတဲ့အခါမှာကိလေသာဆိုတဲ့ရန်သူတွေကိုအနိုင်ရပြီဆိုရင်ဝိပဿနာမဲ့ကနေလောကတရားမဲ့မကူဘူးလားကူလားအေးအဲ့ဒီလိုကူဖို့လိုပြီဆိုတဲ့အခါကျတော့လောကတရားမဲ့ကိုကိုယ်အောင်ကြိုးစားရတော့မယ်ဆိုတဲ့အခါကျတော့မိမိရဲ့တဏ္ဍာမှာပထမဆုံးသီလမဲ့ကင်လေးတွေနဲ့လည်းပဲပြည့်စုံထားရမယ်။မပြည့်စုံရဘူးလား။အင်းဒီတွေလုံးကြောင်မပြည့်စုံရဘူးလားပြည့်စုံရမှာလား။အင်းဒီတွေလည်းပဲငြိမ်သက်နေရမယ်။ဟုတ်တယ်မလား။စိတ်လည်းပဲငြိမ်သက်နေရမယ်။အသွားလာမူရာလေးတွေကလည်းပဲငြိမ်သက်နေရမယ်။အော်ပြောပြပြပြမဖြစ်စေရဘူး။နော်။ပြောပြပြပြမဖြစ်စေရဘူး။အားရှိပါရှိနဲ့ဖြတ်ဖြတ်လန်းလန်းလည်းပဲမဖြစ်စေရဘူး။ဘလဝါဒဂလောရီဝါဘလာဝအင်္ဂဏအားရှိတဲ့ပုဂ္ဂိုလ်ဖြစ်ပြီဖြစ်냐တော့လည်းပဲဒေါဂလောရီဝါအားနေတဲ့ပုဂ္ဂိုလ်ကဲတော့မကျင့်ရဘူးလားကျင့်ရမှာလားအဲ့ဒါကျင့်တဲ့အခါကျတော့သွားတယ်လာတဲ့အခါဘလောက်ပဲအာခွန်ဗလာပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်စေကမူဖြတ်ဖြတ်လန်းလန်းသွားရမှာလားဖြည်းဖြည်းသက်သာသွားရမှာလားဒေါဂနဲ့စကနဲ့လှုပ်ရှားရမှာလားဖြည်းဖြည်းသက်သာလှုပ်ရှားရမှာလားဟောဒီဒီကြီးကန်းတောင်မှကျင့်ရမှာလားမျက်လွှာလေးချထားရမှာလားမျက်လွှာလေးချထားရမယ်အဲ့ဒီလိုဆိုရင်အင်းဒီတွေမလုံးကြုံဘူးလား၅ပါးသီလနဲ့လုံးကြုံတယ်၈ပါးသီလနဲ့လုံးကြုံတယ်အိန္ဒိတွေလုံးကြုံတယ်သီလမဲ့ကင်တွေမလုံးဘူးလားလုံးနေလားအဲဒါလုံးတဲ့အခါကျတော့မှကိလေသာတိုက်တော့ဝင်သွဲဖို့မိမိရဲ့တဏ္ဍာမှာဆင်းရဲဖြစ်ပြီးတော့မှလိုက်ပါအဲဒါလို့ဆင်းရဲဖြစ်နေကြတော့လည်းပဲအော်ကိလေသာတရားရန်လိုတွေနဲ့တွေ့တဲ့အခါမှာသတိဉာဏ်နဲ့ပေါ်ရောက်ပါမယ်ဆိုရင်မိမိရဲ့တဏ္ဍာမှာကိလေသာတွေအနိုင်မရဘူးလားရပါမလားကိလေသာတွေကမိမိရဲ့စိတ်ကမဝင်ဘူးလားဝင်လာနိုင်ပါလားအဲဒါလို့ဝင်လာနိုင်ရင်ကိုယ်ကရှုံးပေးလိုက်ရတာပဲကြည့်လို့မလားအဲ့ဒါကြောင့်ကိလေသာတရားတွေကိုယ်စီကိုလာရောက်ပြီးတော့မတိုက်ခိုက်နိုင်အောင်သတိဆိုတဲ့တရားလေးနဲ့လည်းကာကွယ်လို့ဖို့မလိုဘူးလားတရားတွေကသတိရှိနေပါစေဒါကိုသတိပ္ပံလို့ပြောတာနော်သွားရင်လည်းသတိစားရင်လည်းသတိလျှောက်ရင်လည်းသတိဒိဉာဏ်လျှောက်ရင်လည်းသတိခန္ဓာကိုယ်လှုပ်ရှားတဲ့လှုပ်ရှားတဲ့ဘာရှိနေရမှာလဲသတိရှိနေရမယ်ရုပ်ခန္ဓာကြီးကလှုပ်ရှားတယ်အဲ့ဒီလှုပ်ရှားတော့နာခန္ဓာကမသိရဘူးလားသိနေရလားအသိမပါပဲနဲ့လှူရှားတာမျိုးမဖြစ်ပါသေးနဲ့ဟုတ်တယ်မလားအသိမပါပဲနဲ့လှူရှားတာမျိုးဖြစ်နေရင်အဲ့ဒီအသိကမအသိမှမရှိပဲသတိကပ်လို့ရပါမလားဒါကြောင့်မလို့လှူရှားတိုင်းလှူရှားတိုင်းဘာရှိနေရမှာလဲအသိရှိနေရမယ်ခြေတော်ကလေးကျရင်လှမ်းတယ်လို့သိနေရမယ်ခြေတော်ကလေးကျရင်ကျတယ်လို့သိနေရမယ်နော်အော်ခြေတော်ကလေးမတ်တိုက်ရရင်လည်းပဲရတယ်လို့မသိရဘူးလားသိရမှာလားသိနေရအော်တရားရှိမှတဲ့အခါကျတော့လည်းထိုင်နေတယ်အဲ့ဒီတော့ထိုင်နေပြီဆိုရင်ခန္ဓာကိုယ်ရောက်ဝင်ရာကတော့အမျိုးစုံသောရှားမှုရှိပါမလားမရှိဘူးမရှိဘူးမရှိ냐ဆိုတော့လေမိမိရဲ့စိတ်ကအမျိုးမျိုးမတွေးဘူးလားတွေးနေမှာလားအဲ့ဒါတော့တွေးနေတဲ့အခါကျတော့လည်းပဲဘာပဲတွေးတွေးတွေးတဲ့စိတ်ကလေးမတိရဘူးလားသိနေရမှာလားတွေးရင်လည်းတွေးတယ်လို့သိဩရားတယ်ရမ်းမရားတယ်လေရားတယ်ဆိုလို့ရှိရင်ရမ်းမပြည့်တဲ့စိတ်ကလေးမပေါ်ဘူးလားပေါ်လားအဲ့ဒီတော့ရမ်းမပြည့်တဲ့စိတ်ကလေးပေါ်လာပြီဆိုရင်အဲ့ဒီစိတ်ကလေးပြေးပေးလိုက်တကယ်လို့နားတယ်ဆိုရင်လည်းနာမပြည့်တဲ့စိတ်ကလေးမပေါ်ဘူးလားပေါ်မလားနာမသိတဲ့စိတ်ကလေးပေါ်လာရင်အဲ့ဒီစိတ်ကလေးဘာလို့ပြရမှာလဲသိပေးလိုက်ဒီလိုမလားနောက်ဆုံးပုံပုံပြောကြစို့အဲ့ချင်တဲ့စိတ်ကလေးပေါ်လာရင်လည်းအဲ့ချင်တဲ့စိတ်ကလေးပါပဲလို့မသိရဘူးလားသိရမှာလားအဲ့ဒီတော့နာခံတယ်နဲ့ပတ်သက်ရင်လည်းပဲဘာစိတ်ပဲပေါ်တဲ့စိတ်ကဘာလို့ရမှာလဲသိပေးလိုက်ရောက်ခံတယ်နဲ့ပတ်သက်ရင်လည်းပဲဘလို့ပဲလှုပ်ရှားလှုပ်ရှားလှုပ်ရှားတဲ့ရောက်ခံတာကိုဘာလို့ရမှာလဲသိပေးလိုက်အဲ့ဒီအသိထဲမှာတခြားပါရမလားတတိလေးပါရမလားတတိလေးပါသွားရင်တတိပ္ပံဖြစ်ပြီ။ဘာဖြစ်တော့တတိပ္ပံလေးဖြစ်ပြီးသားပြီဆိုရင်အော်မိမိရဲ့တဏ္ဍာမှာတောကဒေါမနတဏ္ဍအထေကမာယတောကတရားလေးတွေဒေါမနတတရားလေးတွေချုပ်ငင်းဖို့ရမဖြစ်ဘူးလားဖြစ်လာမှာလားကိလေသာတရားလေးတွေပယ်ဖို့ရမဖြစ်ဘူးလားဖြစ်လာမှာလားဖြစ်လာမယ်တခြားကိန်းလို့လားတတိကိန်းလို့လားအေးတတိလေးကိန်းလာပြီဆိုဝိရိယတရားလေးလည်းပါလာတာပဲမပါဘူးလားအဲ့လိုပါလာတဲ့အခါကျတော့တတိလေးကိန်းတော့လှောက်ရင်လည်းလှုံမသည်ရရင်လည်းရမသည်အိတ်ချင်လည်းအိတ်ချင်မသည်နာရင်လည်းနာမသည်အသက်ကလေးရှင်နေလည်းရှင်နေမှမသိဘူးလားအဲ့လိုသိနေတဲ့အတိထဲမှာတတိလေးကပြီးတော့အသိနဲ့တတိနဲ့တွဲပြီးတော့စဉ်းစားကြည့်လိုက်တဲ့အခါမှာသမာဓိတရားလေးကမဖြစ်ဘူးလားဖြစ်သွားတယ်သ တမာရီတရားလေးဖြစ်သွားပြီဆိုရင်တတိယဝရိယရဲ့တမာရီရဲ့ဒီလိုမလားအဲ့ဒီတရားသမီးနဲ့ဆိုင်ကနေဆိုင်ကနေကြည့်လိုက်တဲ့အခါကျတော့မိမိရဲ့တဏ္ဍာမှာကိလေသာတရားတွေပေါ်ပေးရအောင်မလားဘယ်လိုလဲကာကွယ်ထားကလေးမေးရင်တမာရီနဲ့ကိတုံးမနဲ့ကာကွယ်ထားတယ်ဟုတ်တယ်မလားဒါကြောင့်တမာရီဆိုတဲ့လုံးဒီလက်ဖို့ရဖို့ရအဓိကလို့မဟုတ်ပြီလေကိလေသာမဝဲရောမကာကွယ်နိုင်ဘူးလားကာကွယ်နိုင်လားအဲ့တော့ကာကွယ်ပြီးတဲ့အခါကျတော့တမာရီလေးနဲ့ကာကွယ်ပြီးပြီဆိုရင်မိမိရဲ့ဌာနသို့ကိလေသာတွေမိုးရိမ်မောပေါက်တွေမရောက်နိုင်ဘူးဆိုရင်မိမိရဲ့တဏ္ဍာမှာရှိတဲ့ပညာဆိုတဲ့လက်နဲ့တွေထောက်ပြီးတော့အပေါင်းမပြည့်ရဘူးလားပြည့်ရလားအဲ့တော့တောင်းပြလိုက်တဲ့အခါမှာဟောမိမိရဲ့တဏ္ဍာမှာတဏှာလေးဖြစ်တော့တဏှာရဲ့ဖြစ်ပြည့်ကြည့်ပါဟုတ်တယ်မလားဒေါသလေးဖြစ်လာရင်လည်းဒေါသကလေးရဲ့ဘာကိုကြည့်ရမှာလဲဖြစ်ပြည့်မြော်ကြည့်ပါဒိဋ္ဌိတရားလေးပေါ်လာရင်လည်းဒိဋ္ဌိတရားရဲ့ဘာကိုမြော်ကြည့်ရမှာလဲအော်အဲ့တော့ဘယ်လိုကိလေသာပဲပေါ်ပေါ်ဘယ်လိုစိတ်ပဲပေါ်ပေါ်ဘယ်လိုအသိပဲပေါ်ပေါ်ဘယ်လိုဖောက်ပြန်မှုပဲပေါ်ပေါ်ပေါ်တဲ့ရသဘောတရားလေးတွေရဖြစ်တာကိုမြင်တယ်ပြတ်တာကိုမြင်တယ်ဆိုရင်မိမိရဲ့တဏ္ဍာမှာပညာမဲ့ကိမကင်းဘူးလားကင်းလားအဲ့တော့ကင်းတဲ့အခါကျတော့ကိလေသာတရားအနိုင်မရဘူးလားရသွားလားအဲ့ဒါတခြားကြောင့်လည်းရတာလားစိတ်တိုက်ပေါ်စိတ်တိုက်ကြီးမှန်ကန်လို့လည်းရတာလားအဲ့ဒါကြောင့်မလို့ခေါင်းကြီးတို့ယောဂီတွေလည်းပဲကိလေသာတိုက်ပေါ်ဝင်နေတဲ့အခါမှာကိလေသာစိတ်ပွဲစိတ်တိုက်ပေါ်စိတ်တိုက်ကြီးမှန်တော့မကြိုးစားရဘူးလားကြိုးစားရမှာလားအဲ့ဒီလိုကြိုးစားတော့လုပ်ငန်းစဉ်အနေနဲ့ဘယ်လိုမျိုးရှိတော့ပေါင်းမျိုးဘယ်လိုတွေပါလဲဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ကျင့်စဉ်အနေနဲ့ဘယ်လိုမျိုးရှိတော့ပေါင်းမျိုးဘယ်လိုတွေပါလဲသီလနဲ့ကိသမာဓိနဲ့ကိပညာနဲ့အေးအဲ့ဒီတရားတွေနဲ့ကိလေသာတစ်ပတ်ဝင်လွှဲပြီးတော့ကိလေသာတရားတွေအောင်းအောင်းမြင်မြင်နဲ့တိုက်နိုင်တဲ့ယောဂီပုဂ္ဂိုလ်များဖြစ်ကြပါစေလို့ဆုတောင်းရင်းနဲ့သာဓုသုံးညခေါ်ကတရားဝင်ဤကုန်းချောက်လိုက်ပါတယ်အဲဒီမှာချမ်းသာသွားပြီလက်သာဘုရားရှင်သံဃာတော်မြတ်ကြီးကိုနေလာတဲ့ဘွယ်တင်နေအောင်ပြည့်စုံဆောင်ရှောက်ထားပါနဲ့နော်သံဃာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။